ကျွန်တော်တနာယူပူလို့အချိန်ယူပြီးတော့မြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်ကိုဟောနာယူကြည့်ညိုကြနှလုံးသွင်းမှတ်သားကြရအောင်ဒီနေ့သာသနာတော်နှစ်2558ခုခောဇာတိက1396ခုတော်တော်နာမည်ကျော်6ရက်2014ခု9လပိုင်း14ရက်တနင်္ဂနွေနေ့ညကြာအခါကာလမှာစကိုင်းတိုင်းဒေသကြီးမော်ရွာမြို့ရှင်တော်ကြီးမြတ်စွာဘုရားဘောဂရံဒီဓမ္မရင်တော်ကျမရှင်ကျင်းပါကြတဲ့ဒုတိယကျောင်းမြောက်ဓမ္မတဟာယတရားပေါ်ဖြစ်မြောက်၏အဖွဲ့မှကြီးမူကျင်းပါတဲ့ငါးရက်တာတရားစခန်းပေါ်မှာဒီနေ့ကဓမ္မဒါနာကုလိုရှင်များဖြစ်ကြတဲ့ဘုံရမျိုးကိုတုံလန်ဓမ္မကြီးတော်ငိမ့်မွန်ဓမ္မကြီးတော်စေရင်ဓမ္မကြီးတော်ဝင်းဝင်းထွေးဒီလိုမြတ်တာစတုမိသားစုရဲ့ဓမ္မဒါနကောင်းမှုကိုကြောင်းပြုပြီးတော့ဒီနေ့ညပြုတပောင်းတော်တို့မြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြသည်။ဘုရင်တို့လည်းမြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါသည်။ဒီလိုဒီနေ့ညတရားနာရရှိလာကြတဲ့ပြုတပောင်းတော်တို့ကိုအရှင်တို့ဗတ္တရားဟောမှလည်းရှိလို့ရှိရဲ့။မေဇိမတိကေဥပရိပန္နာတပါဠိတော်မှာလာရှိတဲ့ဘ ഹു ဓာတုကတုတ်တံလို့တဂါယနာတင်ပြည့်နေခြင်းများကောင်းခြင်းပေးပြီးတော့မှတ်တမ်းတင်တော်မူခဲ့တဲ့တုတ်တံတရားဒေသနာတော်ရှိပါသည်အဲ့ဒီဘ ഹു ဓာတုကတုတ်တံမှာမြတ်စွာဘုရားကပညာရှိဆိုတဲ့ပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်မျိုးကိုဆိုရလဲဆိုတာနဲ့ပတ်သက်ပြီးတော့ပန္ဒိတပညာရှိရဆိုတာဘလို့ရည်ချင်းဘလို့အည်တူးတွေရှိမှပညာရှိလို့အမိရတလေဆိုတာလေးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားရှင်အနန္ဒကိုရောမြတ်ကိုဟောကြားတော်မူခဲ့ဥဒိမေတာဂနာတော်မြတ်ကြီးမှာပန္ဒိတပညာရှိဘာလဒုမိုင်းသပ္ပုရိတသူတော်ကောင်းအစရှိတဲ့အတုံးနှုံးလေးတွေဟာလွန်တရားမှတွင်ကျတဲ့အတုံးနှုံးလေးတွေလို့ဆိုနိုင်မလားနော်အဲ့ဒါဒီကနေ့ညပန္ဒိတပညာရှိဆိုတဲ့ဒီစကလုံးလေးရဲ့အတိအကျကိုဓမ္မစွာဘုရားဟောပြထားပါမလို့ပြည်တော်ဘုရားတို့နာယူကြည့်ညိုကြရအောင်မိမိတို့ပညာရှိများဖြစ်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နာယူကြည့်ညိုကြရမယ်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြားသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့တရားရှင်ကိုရောမြေရဲ့ဣဒံဤတံကြည်လင်တော်မူတဲ့မဟာကရုဏာကိုဒီစွာတရားလုံးစုံကိုတည်တော်မူမြင်တော်မူတဲ့သဗ္ဗိညုတဉာဏ်ဒီဟုသောပညာကိုဒုမဟာကရုဏာကိုပညာကိုနှစ်ပါးစုံလို့ခင်ကြည့်ရုံတော်မူတဲ့တရားရှင်ကိုရောမြေကိုယုတ်တည်မြတ်လို့ရှိဖို့ပူတော်ကြောင်းလို့အလုံးလက်အုပ်ချုပ်မူပြီးတော့အာရုံပြုကြရအောင်ကရုဏာဒီတလဟရေယပညာပုဇောတဝိဟတမောဟတမံသံဃာမရလောကကရုဏာတိသုဘတံဂတိဝိမုဒ္ဒံကရုဏာဒီတလဟရေယမဟာကရုဏာရောဖြင့်ဤနာတော်ရှင်နှလုံးလင်းစီရောမူဝါဒီထတော်ပညာပုဇောတဝိဟတမောဟတမံအရဟတမေဒီဟုသောအယဝလင်းဖြာဝိဇာတိဟုသောမိုင်မောင်ကိုဖြစ်ပါတော်မူဤထသောပန္နဝမရလောကကရောလူနည်းဒီမဘတ္တဝအနန္တတို့၏ကျောက်တီတံတို့အလေးကလေးပြုရာတသူရီသောဇေယတခင်လည်းဖြစ်တော်မူပါဖြစ်ထသောဂတိဝိမုဒ္ဓံဒီဝမနုဿာမိရေယနေသေတဒိသလာယရှိငါတံတော်ဂတိရမလီသူတခင်ကျင့်လို့တော်မူ၏ထသောသေတံတတဝရုအားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းဝရမြတ်စွာတော်မူဝါ၏ထသောဘောရံဒိသလေးရတရားမြတ်ကိုလက်ပေါ်တင်နာဝရမြတ်ကိုသတ္တာထင်းထင်းသိမြင်ပေတဗျာရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ကိုသုပိညာပရမမမူယောနနစွာဖြစ်ကြပါသောဘုရားတိတော်တို့သည်ဝိနည်းဝနာမကာယဝဉ္စီမနောจิตသုံးလီဒွါရပနာမဖြင့်ဒုက္ခရေကျူးလက်စုံမောဟရှိခိုးဥညုပါ၏မြတ်စွာဘုရား ဟုဓာတုကတုတ်တံပညာရှိဆိုပြီးမှလို့ဒီလိုလေးတရားကောင်းခြင်းလေးပတ်ပြီးတော့အနာယူခြင်းညို့ကြရအောင်နော်ဦးဇင်းတို့ပန္တိတပညာရှိဆိုတဲ့ဒီစကားလုံးလေးနဲ့ပတ်သက်ပြီးတော့ခုတ္တကနိကေဓမ္မပဒပါဠိတော်မှာလည်းပဲပန္တိတဝဲဆိုပြီးတော့တောင်းမှပညာရှိဆိုတဲ့ဒီစကားလုံးလေးနဲ့ပတ်သက်ပြီးတော့ဂါထာပေါင်းများစွာစုစည်းထားတာရှိအဲ့ဒီပန္တိတဝတ္ထေမှာပညာရှိဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုပြောတာလဲဆိုတာလေးတွေသူကတော့ဂါထာလေးတွေနဲ့တူတူလေးနဲ့ထိထိမိမိပြောထားတာအဲ့ဒီထဲမှာပါတယ်ပညာရှိဆိုတာရဲ့အဓိပ္ပာယ်ကလည်းတော်တော်လေးမှတ်သားစရာကောင်းတယ်လို့ဆိုရမယ်ပေါ့ဥပမာဆိုရပါစို့ပန္တိတပါမနီကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောတော်မူခဲ့တဲ့ဂါထာလေးတစ်ခုဓမ္မပဒမှာရှိတယ်ဥတ္တကေညိမယံတိမိတိကာဥတ္တကာရဓမယံတိတေသနာဒါရုံဓမယံတိသစ္ဆကာအတ္တနာဓမယံတိပန္တိတာတဲ့လေသမားတွေဟာသူတို့ရဲ့လက်ကွက်ထဲကိုကောက်ပင်လို့အောင်ဖို့အတွက်ရှင်ကိုလိုသလိုတည်ပြီးတော့ယူကြတယ်ဒါကသူတို့ရဲ့အလုပ်ပဲနိလေသမားဆိုတာရှင်ကိုလိုချင်တဲ့နေရာကိုရောက်အောင်ယူဖို့အတွက်ကြိုးစားရမယ်ဥဒုကာရဓမယန္တိတေသနာလေသမားတွေကတော့သူတို့အသုံးပြုမဲ့ညားတာတွေကိုဖြောင်းအောင်ကြိုးစားနေတဲ့ညားကမဖြောင်းဘူးဆိုရင်လေသမားဟာသူပြစ်ခြင်းနဲ့ပြစ်မှတ်ကိုသူဟာထိအောင်မှန်အောင်ပြစ်နိုင်မှာမဟုတ်ဘူး။ဒါကြောင့်လေသမားဆိုတာညားကိုဖြောင်းအောင်ကြိုးစားရတဲ့သဘောရှိတယ်။ဒါကသူ့အလုပ်ပဲ။ဥဒကင်ကြီးမယန္တိမိတိကဥဒုကာရဓမယန္တိတေသနာဒါရုံဓမယန္တိတစ္ဆကလက်သမားဆရာတွေကတော့ဒီတသားကိုကိုလိုတလို့တမင်းကြီးလေးချတော့ခဲရံလေးနဲ့ကောက်ချောင်းကလေးဆွဲလို့လိုတလို့ပုံပေါ်ကြတယ်ဖြောင်းကြတယ်ကောက်ကြတယ်ဒါကလက်သမားဆရာလေးရဲ့အလုပ်ပေါ့လက်သမားတွေကတော့ရေကိုကိုလိုတဲ့နေရာကိုပြပြီးတော့ယူရရတယ်လက်သမားတွေကတော့ညာကိုဖြောင်းအောင်ပြကြရတယ်လက်သမားဆရာတွေကတော့တသားကိုကိုလိုတလို့ခုတ်ကြရတယ်ယူကြရတယ်အတ္တနံဓမ္မယံတိပန္တိတပညာရှိဆိုတဲ့ပုဂ္ဂိုလ်တွေကတော့အတ္တနံမိမိကိုယ်ကိုဓမ္မယံတိဆုံးမကြတယ်တဲ့မကောင်းမလားဒီလိုလေးပညာရှိဆိုတာကိုယ့်ကိုယ်ကိုကောင်းကောင်းမွန်မွန်အပြည့်ကျင်းအောင်ဆုံးမနိုင်တဲ့သဘောရှိရတယ်ကိုယ့်ကိုယ်ကိုဆုံးမခြင်းတည်းဒါပညာရှိတို့ရဲ့လက္ခဏာကိုယ့်ကိုယ်ကိုမဆုံးမနိုင်ဘူးရှေ့ရလိုလိုက်နေဆိုရင်ဒါပညာရှိရဲ့သဘောလက္ခဏာတွေကိုအကျုံးမဝင်နိုင်ဘူးပေါ့ဒါလေးတွေလည်းမှတ်သားစရာကောင်းလို့ဦးဇင်းကထည့်ပြီးတော့ပြောတာပါနောက်ပြီးတော့ဦးဇင်းတို့ပညာရှိရဲ့အသေးစိတ်ကိုမြတ်စွာဘုရားဖော်ပြထားပုံလေးတစ်ခုရှိတယ်တေလောယထာဧကကနောဝါတေနနတမိရတိဤဝဏိနာပတန္တံတို့နာသမိဇံတိပန္တိတာဟဲ့ကြောက်သားတွေနဲ့တစ်ခဲနဲ့ပြီးနေတဲ့ကြောက်တောင်ကြီးဟာအရက်လေးမျက်နှာအရက်ရှိမျက်နှာကလာတဲ့လေတို့ကြောင့်တုံလို့ခြင်းမရှိဘူးတဲ့ဒါကဥပမာကိုပြောတာပါကြောက်သားတွေနဲ့ဖွဲ့စည်းတိဆောက်ထားတဲ့ပဂတိကြောက်တောင်ကြီးဟာအရက်လေးမျက်နှာအရက်ရှိမျက်နှာကလေတွေကြိုက်တလို့လာပါစီတိုက်ပါစီသူမှတုံလို့တယ်ဆိုတာမရှိဘူးဥဝဏိနာပတန်တံတို့နာသမိဇံတိပန္တိတာအဲ့ဒီတိုင်းနေတဲ့ပညာရှိတဲ့ပုဂ္ဂိုလ်ဆိုတာမိနာပတန်တံတို့ရှင်မောင်ရင်ကဲ့ရဲ့ခြင်းတို့ကြောင့်တုံလို့တယ်ဆိုတာမရှိဘူးတဲ့ပညာရှိဆိုတာဘလို့ရည်သွေးရှိရမလဲဆိုတာထိုက်တလို့တော့ပုံပေါ်သွားတာပေါ့နော်လောကကြီးကကိုယ့်ကိုကောင်းတာတွေလည်းပြောရင်ပြောမယ်မကောင်းတာတွေလည်းပြောရင်ပြောမယ်ကောင်းတာပြောပြောမကောင်းတာပြောပြောငါအပေါ်တကယ်တမ်းကတော့ဘာအကျိုးတက်ရောက်မှမရှိဘူးလို့ကောင်းကောင်းနားလေထားတဲ့ပုဂ္ဂိုလ်ကတုံလို့ရတဲ့အကြောင်းမရှိသူကကောင်းတယ်ပြောလို့လည်းပဲကိုယ်ကတကယ်ကောင်းသွားတာဖြစ်နိုင်မှာမလားအဲပင်ကိုယ်ကကောင်းရင်တော့ကောင်းမှာပေါ့ပင်ကိုယ်ကမကောင်းဘူးဆိုရင်မကောင်းနိုင်ဘူးပဲသူကမကောင်းဘူးလို့ပြောရုံညံ့တယ်လေပဲတကယ်မကောင်းတဲ့သူဖြစ်မသွားနိုင်ဘူးပင်ကိုယ်ကကောင်းရင်ကောင်းမှာပဲပင်ကိုယ်ကမကောင်းရင်မကောင်းမှာပဲဒါကြောင့်ချင်းမွန်ချင်းကြည့်ရခြင်းဆိုတာတိုင်းလိုက်ကိုယ်မှာဘာမှအကျိုးတရားမှုမရှိဘူးပုံလို့စရာအနေဒါမဟုတ်ဘူးတိုးတော်ဉာဏ်လေးရတဲ့ပုဂ္ဂိုလ်တွေတူတူကိုကိုပါပဲဟုတ်လားကြည့်မရင်လည်းပဲတုံ့လှုပ်တယ်။ကြည့်ရရင်လည်းပဲပူပြီးတော့တုံ့လှုပ်တယ်။ဒါကလက်တွေ့လေးစဉ်းစားကြည့်နော်။ကြည့်မလိုက်ရင်စိတ်ထဲမှာနည်းနည်းတော့မြူးသွားတဲ့ခံစားချက်မရှိဘူးလား။အဲ့ဒါပါဖြစ်တာ။တုံ့လှုပ်တာပေါ့နော်။ ်ပြင်းရဲ့ပြီးဆိုရင်တော့ရှိရှိချင်းချင်းဒါပြန်ပြီးတော့တော့ချောက်တုံ့ပြန်မှုဝင်မလို့ရမယ်ပုံကိုယ်ကြီးပါပဲကိုရှိမှဒါတိုက်လာပြီးတော့ကိုမကောင်းကြောင်ပြောမယ်ဆိုရင်ဘလို့နေထားမျိုးနဲ့တုံ့ပြန်မှာတော့ရှိရှိချင်းချင်းနဲ့ပဲတုံ့ပြန်မှုပဲများပါတယ်ဟုတ်လားတကယ်တမ်းကတော့သူကြည့်ရတာပဲဖြစ်ဖြစ်သူချီးမွမ်းတာပဲဖြစ်ဖြစ်ကိုကိုတိုက်ရိုက်ပါအကျိုးတရားမှုမှာမရှိကိုကနှလုံးသွင်းမှားမယ်ဆိုရင်တော့အကျိုးတရားမှုရှိနိုင်တယ်ပေါ့ဟုတ်လားကိုကနှလုံးသွင်းမှန်တယ်ဆိုရင်ဒီစကားတန်ဟာလေတွေကလာပြီးတော့လေတွေပဲကြောက်သွားကိုကိုဘာမှထိခိုက်တာတော့မရှိဘူးတကယ်ကတော့ရှင်းကောင်ကြိုက်တဲ့လောက်တောင်ထိခိုက်တာမဟုတ်သို့တော်လူတွေကဒီချီးမွမ်းခြင်းကဲ့ရဲ့ခြင်းကိုအလွန်တရာမှအရေးယူတယ်တချို့ကဲ့ရဲ့တဲ့တန်ကိုမခံနိုင်ပါဘူးဆိုပြီးတော့ကိုကိုကိုသုံးစီရင်တောင်ရှိတယ်ဟုတ်လားအေးဒါကြောင့်ပေးတတ်ပေါင်းတော်တော်တို့ပညာရှိဆိုတာအဲ့လိုချီးမွမ်းခြင်းကဲ့ရဲ့ခြင်းကြောင့်တုံ့လုတဲ့သဘောမရှိဘူးဆိုတဲ့သဘောဓာတုဉာဏ်ရှိလို့မို့တဘာဝတရားကြီးရဲ့အကြောင်းကိုကောင်းကောင်းသိလို့မို့သူငြိမ်ငြိမ်နေနိုင်တာပေါ့ဒီနေ့မှာဦးဇင်းတို့ဟောတပ္ပတ္ထဝေပပုရိတာစသံတိနာကာမကာမလပယံတိတန်တော်တဲ့သူတော်ကောင်းဆိုတဲ့ပုဂ္ဂိုလ်တွေကတော့ဒီခန္ဓာ၅ပါးရဲ့ပုံမှာအလုံးကိုစွန့်နိုင်နေတဲ့ကာမဂုဏ်ကိုလိုချင်ခြင်းတည်းဟူသောအကြောင်းကြောင့်နှုတ်ကနေမြက်ပြီးတော့ပြောမဲ့သဘောမရှိဘူးတဲ့သူတော်ကောင်းဆိုတာဒါကသူတော်ကောင်းရဲ့အသေးစိတ်အချင်းတုပ်ကလေးပေါ့နော်ပညာရှိဆိုတဲ့ပုဂ္ဂိုလ်ကြတော့သူကဘလို့ပြောထားတော့ဆိုတော့ဒုက္ခေနဖုတ်တာအထဝါဒုက္ခေနနာဥစ္စာဝစာပဏိတံဓပ္ပယံတိချမ်းသာတာနဲ့ပဲတွေ့တွေ့ဆင်းရဲတာနဲ့ပဲတွေ့တွေ့နော်စိတ်ထဲမှာဝမ်းမြောက်တယ်ဝမ်းနည်းတယ်ဆိုတဲ့တုံ့လုံးမှုလည်းမရှိဘူးလို့ကြီးကြီးငယ်ငယ်ကဲ့ရဲ့ပဲဘယ်တော့မှပြတတ်တဲ့သဘောမရှိဘူးတဲ့အဲ့ဒါကတော့ပညာရှိရဲ့သဘောဒါလေးတွေကိုအရှင်တို့ဆက်ဆက်ပြီးတော့ပြောရမယ်ဆိုရင်ပညာရှိဆိုတာလောကဓာတ်နဲ့တွေ့လို့ရှိရင်မတုံ့လောက်အောင်ကိုယ့်ကိုယ်ကိုထိန်းသိမ်းထားနိုင်တဲ့သဘောသံသာတာနဲ့ပဲတွေ့တွေ့ဆင်းရဲတာနဲ့ပဲတွေ့တွေ့လူတွေတိတာထင်ရှားတဲ့အမူအရာမျိုးပြတာမရှိဘူးဆင်းရဲလို့လည်းပဲအလွန်မင်းဝမ်းနဲ့ချီကွဲနေတာမျိုးမရှိဘူးချမ်းသာလို့လည်းပဲအလွန်မင်းတက်ကြွာပြီးတော့နေတာမျိုးလည်းမရှိဘူးအဲ့ဒါလို့နေနိုင်ဖို့ဆိုတာကလည်းပဲချမ်းသာခြင်းဆင်းရဲခြင်းဆိုတာတကယ်တမ်းကအပေါ်ယံနာပွားချတာပါတကယ်အနှစ်သာရအနေနဲ့ကဆန္ဒခြင်းဟာလည်းပဲအနေစာဒုက္ခဝိပရိနာမသဘောဖြစ်တယ်ဆင်းရဲခြင်းဟာလည်းအနေစာဒုက္ခဝိပရိနာမသဘောဖြစ်တယ်လို့ဦးဇင်းတို့ဟောဒုတိယလောကဓမ္မသုတ္တမမျိုးဆိုပဲအဒီတိုင်းဟောထားဒါလေးကအလွတ်မှတ်သားစရာကောင်းတယ်အလွန်လေးပဲစိတ်ထဲမှာတွေးစရာကောင်းတယ်ပေါ့ဒီလိုဟောပြောချက်လေးတွေကနော်မြတ်စွာဘုရားရဲ့ဒေသနာတွေဦးဇင်းတို့လောကဓာတ်တရားတွေမှာမကောင်းတဲ့လောကဓာတ်နဲ့ကောင်းတဲ့လောကဓာတ်အပေါ်ယံကြည့်ရင်တော့တော်တော်ကိုကွဲပြားခြားနာတယ်လို့ဆိုရမှာပေါ့နော်မကောင်းတဲ့လောကဓာတ်ကတော်တော်ကိုဆိုးပါလေကောင်းတဲ့လောကဓာတ်ကတော့တော်တော်ကိုမမိုးစရာကောင်းပါလေဒါကအပေါ်ယံကြည့်ရင်ဟုတ်ပါတယ်မှန်ပါတယ်တိုးတော်ရသော်ဘုရားကအဲ့ဒီတုတ်တံမှာကောင်းတဲ့လောကဓာတ်လည်းပဲမမြဲတဲ့သဘောချင်းရဲ့ချင်းရဲ့အကြောင်းသာဖြစ်တဲ့သဘောတမျိုးတမျိုးကြောင်းလေဖောက်ပြန်သွားမဲ့သဘောသာဖြစ်တယ်အနေစာဒုက္ခဝိရိနာမဓမ္မမကောင်းတဲ့လောကဓာတ်လည်းပဲအနေစာဒုက္ခဝိပရိနာမဓမ္မကောင်းတဲ့လောကဓာတ်လည်းအနေစာဒုက္ခဝိပရိနာမဓမ္မဆိုပြီးတော့ထပ်တူဟောအဲ့ဒါသိဝင်လာကြမကောင်းလားအေးဒါတကယ်ရောမမှန်ဘူးလားမှန်တယ်အဲ့ဒီအချက်ကိုဒကာဓမ္မတို့ဦးရင်တို့ဘလောက်နားလည်ထားတယ်ဘလောက်သဘောပေါက်ထားတယ်ဆိုတာပေါ်မှာမူတည်ပြီးတော့လောကဓာတ်နဲ့တွေ့တဲ့အခါမှာတုံ့လုံခြင်းမတုံ့လုံခြင်းဆိုတာတွေဟာကိုပြချမ်းသာတော့မှာနားလည်ရင်နားလည်တယ်လို့မတုံ့လုံဘဲနေနိုင်တယ်ပေါ့နားမလဲရင်နားမလဲတဲ့လောက်တုံ့လုံကြမယ်ပေါ့တုံ့လုံတယ်ဆိုရင်တော့သူကသူနားလဲတယ်လို့ဘယ်လိုပဲပြောပြောသူတကယ်နားမလဲသေးဘူးမတုံ့လုံဘူးဆိုရင်တော့သူကနားလဲတဲ့အနေအထားမှာရှိတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲဒါကြောင့်ပညာရှိရဲ့အသေးစိတ်ဒီလောကရန်တရားတွေနဲ့တွေ့လာတဲ့အခါမှာတုံ့လုံတဲ့သဘောမရှိဘူးလို့ဒါလေးလည်းပဲမြတ်စွာဘုရားဟောတာနောက်တစ်ချက်ဦးဇင်းတို့ပြောခြင်းနေတယ်အဲဒါကဘာပြောထားတယ်ဆိုတော့နာတိနာပန္တိတောဟောတိယာဝတံဘဟုပါတိခေမီအဝေရီအဘယောပန္တိတောတိဘဟုယတိတဲ့စကားတွေအများကြီးပြောတဲ့လူပညာရှိလို့ဆိုတာမဟုတ်ဘူးတဲ့ဒီလိုလောကကြီးမှာလူတွေကအတိတွေများတဲ့ခါကျတော့ပြောစရာစကားတွေကအလွန်များတယ်ပေါ့ကိုယ်ကလည်းတိတရားလည်းတိသိတဲ့ခါကျတော့သူ့မှာပြောစရာစကားမရှာဘူးပေါ့ဟုတ်လားအဲ့ဒါလို့အများကြီးတိပြီးတော့အများကြီးပြောတဲ့ခါမျှနဲ့ပညာရှိလို့မဆိုနိုင်ဘူးတဲ့မြတ်စွာဘုရားကနာတေနာပန္တိတောဟောတိယာဝတာဘဟုပါတိအများကြီးပြောတဲ့ယုံညံ့နေဒါကိုပညာရှိလို့မဆိုနိုင် ဒါနဲ့ဘယ်လိုပုဂ္ဂိုလ်မျိုးမှပညာရှိလို့ဆိုနိုင်တယ်လဲခေမီအဝီရိအဘယောပန္တိတောတိပௌစတိခေမီဆိုတာကကိုယ်ကိုယ်ကိုဘေးကင်းအောင်လုပ်တတ်တဲ့ပုဂ္ဂိုလ်အဝီရိဆိုတာကိုယ်ကိုယ်ကိုရံကင်းအောင်လုပ်တတ်တဲ့ပုဂ္ဂိုလ်အဘယောဆိုတာကကိုယ်ကိုယ်ကိုကြောက်စရာတွေမဖြစ်အောင်ကြောက်စရာတွေမတွေ့အောင်အကြောက်တရားကင်းအောင်လုပ်တတ်တဲ့ပုဂ္ဂိုလ်ပုံကျန်ပြောရနော်ခေမီအဝီရိအဘယောဒီကင်းအောင်ရံကင်းအောင်အကြောက်ကင်းအောင်လုတ်တဲ့တဲ့ပုဂ္ဂိုလ်လုတ်နေတဲ့ပုဂ္ဂိုလ်ဒီကနေအပညာရှိလို့ဆိုရမယ်တဲ့ဒီကထာလေးကိုတော့ဦးဇင်းကအလွန်တရာမှအခြေခံကြာလွန်လို့သဘောကျနော်လူတွေဟာတခြားဘာတွေဝယ်ဘယ်လိုပညာတွေဝယ်တတ်ပါလဲကြောကြောကိုယ့်ကိုယ်ကိုယ်မှဒီကင်းအောင်ရံကင်းအောင်အကြောက်ကင်းအောင်မလုတ်တတ်ဘူးဆိုရင်သူ့ကိုဘယ်လိုလုပ်ပြီးတော့ပညာရှိတယောက်လို့ပြောလို့ရမှာတော့ဟုတ်လားတချို့ပွဲမျိုးစုံရတယ်ပညာရေးမျိုးစုံလိုက်ကြတယ်ဒါပေမဲ့သူ့ကိုယ်သူဘေးကင်းအောင်သူမလုပ်တဲ့ဟုတ်သူ့လူရက်တွေကသူ့ကိုယ်သူဘေးဖြစ်အောင်လုပ်နေတဲ့လူမျိုးဖြစ်နေတာရှိတယ်။ရံကင်းအောင်မလုပ်တဲ့ဟုတ်အကြောက်ကင်းအောင်မလုပ်တဲ့ဟုတ်တကယ်တမ်းကဘေးကင်းနေရံကင်းနေအကြောက်ကင်းနေဆိုတာကလည်းပဲသူကြည့်ရင်နေကတော့အကျေသားဗျ။နောက်တကယ်ကြီးမှန်ကြီးကတဲ့တဲ့ပြောလို့ရှိရင်ပုထုဇဉ်တွေဟာဘေးမကင်းကြသေးဘူးရံမကင်းကြသေးဘူးအကြောက်မကင်းကြသေးဘူး။ဒီကင်းပြီးသားဖြစ်အောင်ရံကင်းပြီးသားဖြစ်အောင်အကြောက်ကင်းပြီးသားဖြစ်အောင်လုပ်ပြီးပြီလားလို့မေးရင်မလို့ရသေးပါဘူးလို့ပဲခြေရအောင်။ဘာလို့ဆိုတော့အမကံကြည့်ဘာမှမရှိဘူးလေ။ဟုတ်တယ်မို့လားတကယ်ကြီးမိုင်းညာ။ခုလောလောဆယ်ဒေးတော်ရှိခြင်းမှရှိမယ်။ရံတော်ရှိခြင်းမှရှိမယ်။ဒါပေမဲ့ဒေခန္ဓာကိုယ်ကဖောက်ပြန်တော့မယ်လို့အချက်ပြလာတဲ့ခါမျိုးမှာကြောက်မယ်ဆိုတာကတော့လာလိမ့်မယ်ဒေတာပေါ့။ဟုတ်တယ်မို့လား။အေးပြီးရင်ပြေလို့ရှိရင်မှငရင်းနဲ့ကြာလိမ့်မလား။ပရိသတ်မြန်ဖြစ်လိမ့်မလား။ပေလေးတို့မြန်ရောက်သွားလိမ့်မလား။ဘာဖြစ်ပြီးတော့ဒီလိုရံနေဟာကိုယ်ကလုံးဝမရှင်းရသေးဘူးမလင်းရသေးဘူးဆိုတာမတည်ရဘူးလားတည်ကြတယ်နော်ဒါကြောင့်ဘေးကင်းအောင်ရံကင်းအောင်အကြောက်ကင်းအောင်လုတ်တက်တဲ့ပုဂ္ဂိုလ်ဒီသာလင်ပညာရှိဆိုသောစကားဒီအလွန်တရာဝအခြေခံလေးပြတယ်အလွန်တရာမှတ်လို့ပဲစဉ်းစားသင့်ဟုတ်လားဒါကြောင့်ဦးဇင်းတို့ဓမ္မပဒဂါထာမှာလာတဲ့ဂါထာလေးတွေပညာရှိနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြောမယ်ဆိုရင်နောက်ထပ်ခေါင်းထဲမှာလည်းရှိသေးတယ်ဟုတ်လားတိုးတော့ဒီနေ့ဒီနေ့ဥတီပြည့်နဲ့ဟောမယ့်တရားကဥပရိပန္နတာပါဠိတော်မှာလာတဲ့ဗဟုဓာတုကသုတ်တံအဲ့ဒီမှာတော့မြတ်စွာဘုရားကပညာရှိဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုပြောတာဆိုတာကိုအကျေတဝန်ဟောထားတယ်ပေါ့ဒါလေးကိုသိတဲ့ပေါင်းတော်တို့မှတ်သားကြရအောင်နော်ဘုရင်တို့မြတ်စွာဘုရားဇေတုံเจ้าမှာတရင်တုံးတော်မူခြင်းကာလယဟန်တော်တွေကိုတရားနာခံထားပြီးတော့မြတ်စွာဘုရားကယဟန်တော်တွေကိုဟောတာပါယဟန်တို့တဲ့ဒီလောကကြီးမှာလူမိုက်တွေကြောင့်ဒေးတွေအန္တရာယ်တွေဆိုတာဖြစ်နေတာတဲ့ပညာရှိတို့ကြောင့်ဒေးအန္တရာယ်ဖြစ်တယ်ဆိုတာမရှိဘူးတဲ့မိုက်တဲ့ပုဂ္ဂိုလ်တွေကြောင့်မသိတဲ့ပုဂ္ဂိုလ်တွေကြောင့်လောကကြီးမှာဒေးတွေအန္တရာယ်ကြောက်စရာတွေဆိုတာဖြစ်နေတာတဲ့ဥပမာအားဖြင့်ကြီးရိုးနဲ့စောက်ထားတဲ့အိမ်ညစ်နဲ့စောက်ထားတဲ့အိမ်ဒီလိုအိမ်အသေးအမွှားလေးတွေမှာလောင်းတဲ့မီးဝါးလေးတွေကြောင့်အင်းအကြီးကြီးတွေမှာကူးဆက်ပြီးတော့လောင်ကျွမ်းပြကြရတဲ့သဘောမျိုးပဲလို့မြတ်စွာဘုရားကဥပမာနဲ့ဟောတယ်။နော်။ပညာရှိတို့ကြောင့်လောကကြီးဒေးဖြစ်တယ်ဆိုတာဘယ်တော့မှမရှိပါဘူးတဲ့။လူမိုက်တို့ကြောင့်ဒါလည်းဒေးဖြစ်ကြရတာ။အဲ့လိုဟောတဲ့အခါကျတော့ရှင်အနန္ဒကိုရောမြတ်ကထပ်ပြီးတော့မြတ်စွာဘုရားကိုရှောက်တယ်။ဘုန်းတော်ကြီးတော်မြတ်စွာဘုရားပညာရှိတို့ကြောင့်ဒေးမဖြစ်ဘူးလူမိုက်တို့ကြောင့်ဒေးဖြစ်တယ်ဆိုပညာရှိကတော်တော်ကောင်းတာပဲပေါ့အတိအကျက။အဲ့လိုဆိုရင်ပညာရှိလို့ပြောနိုင်ဖို့အတွက်ဘယ်လိုအရည်အသွေးတွေရှိရမှာလဲ။ပညာရှိဆိုတဲ့ပုဂ္ဂိုလ်တရားလို့ပြောနိုင်ဖို့အတွက်ဘယ်လိုအရည်အသွေးတွေရှိရမှာလဲ။ဘယ်လိုလူကိုပညာရှိလို့ပြောရမလဲ။အဲ့လိုမေးတဲ့အခါကျတော့မြတ်စွာဘုရားကတရားမာတိကကျမ်းမြတ်ဖြင့်ကောင်းစဉ်ဒီမျိုးချလိုက်တယ်လို့ဆိုကြပါစို့။အနန္တတဲ့လောကကြီးမှာပညာရှိလို့ပြောနိုင်ဖို့အတွက်နံပါတ်1ဓာတုကုတလောစွာဟောတိတဲ့ဓာတုရဲ့ပုံမှာလိမ္မာကျွမ်းကျင်မှုရှိရမယ်တဲ့တစ်ချက်ပြောလိုက်ပြီနော်နောက်အာယတနာကုတလောစွာဟောတိတဲ့အာယတနာတရားရဲ့ပုံမှာလိမ္မာကျွမ်းကျင်မှုရှိရမယ်တဲ့နောက်ပရိစ္ဆသမုပ္ပါဒကုတလောစွာဟောတိရဲ့ပရိစ္ဆသမုပ္ပါရဲ့ပုံမှာလိမ္မာကျွမ်းကျင်မှုရှိရမယ်တဲ့တုံ့ပြန်ရှိပြီနော်နောက်လေးခုမြောက်ပြောထားတာလေးကသိဝင်လာခရကောင်းတယ်ဌာနာဌာနကုတလောစွာဟောတိတဲ့ရာဌာနဟုတ်ဒီမဟုတ်ဒီအကြောင်းဟုတ်ဒီမဟုတ်ဒီကိုလိမ္မာကျွမ်းကျင်နေဒ တဘောရှိရမည်တဲ့ဘယ်နှချက်တော့များလေးချက်ဓာတုကုသလောစာဟောတိဓာတေကိုလိမ္မာကျွမ်းကျင်မှုရှိရမည်အာယတနာကုသလောစာဟောတိအာယတနာတွေကိုလိမ္မာကျွမ်းကျင်မှုရှိရမည်ပရိစ္ဆသမုပ္ပါဒကုသလောစာဟောတိပရိစ္ဆသမုပ္ပါကိုလိမ္မာကျွမ်းကျင်မှုရှိရမည်ဌာနဌာနကုသလောစာဟောတိအကြောင်းဟုတ်သည်မဟုတ်သည်၌လိမ္မာကျွမ်းကျင်မှုရှိရမည်အဲ့ဒါလို့မြတ်စွာဘုရားကဟောတဲ့အခါကျတော့ကျန်နနာကတခုချင်းပြေးပြေးနေတယ်ပေါ့မြတ်စွာဘုရားဓမ္မလိမ္မာကျွမ်းကျင်ရမယ်ဆိုတာဘာကိုပြောတာတော့ဘလို့လိမ္မာကျွမ်းကျင်ရမှာလဲတော့မြတ်စွာဘုရားကဓာတ်နဲ့ပတ်သက်ပြီးတော့ဓာတုဆိုတဲ့အမြတ်စွာဘုရားကတော့ဓာတုလို့ခေါ်တာပေါ့နော်ပမာလို့ကြတော့သူကဓာတ်လို့ပဲဘာသာပြန်လိုက်ဓာတုဓာတ်ဆိုတာဘာတော့ဆိုတော့တရဝအလိုပုဂ္ဂိုလ်အကျိုက်မလိုက်မစမငဲ့ညာပဲကြောင်းအားလျော်စွာသူချင်းရာနဲ့သူတဘာဝသူကိစ္စကိုဆောင်ရတမှုအကြောင်းပြု၍တန်ဖို့တင်ညာအစင်လာ၏ဒါလေဒီဆိုဘုရားကြီးရဲ့ခန္ဓာအာရဏဓာတ်သစ္စာလင်္ကာကျမ်းဆိုတာလေးရှိတယ်အဲ့ဒါလေးကိုဦးဇင်းတို့ဒီမှာအပြီးတမတင်တဲ့လူတွေလည်းအများကြီးရှိတယ်နော်အဲ့ဒီကျမ်းလေးကိုရအောင်ကျက်ထားရင်တော့တော်တော်ကောင်းမယ်အဲ့မှာဓာတ်ရဲ့အသေးလေးကိုကြော်ကြည့်ရအဲ့ဒါလိုလေးကြီးရတော်တော်ကောင်းပါလေဓာတ်ဆိုတာဘာတော့ဆိုရင်တရဝါလိုပုဂ္ဂိုလ်အကျိုက်မလိုက်မစားမငဲ့ညာပဲတဲ့ပုဂ္ဂိုလ်တတဝါရဲ့အလိုက်ကိုအကျိုက်ကိုလိုက်တဲ့သဘောမရှိဘူး။ကြောင်းအားလျော်စွာသူ့ချင်းရာနဲ့သူ့တဘာဝသူ့ကိစ္စကိုဆောင်ရတမှုအကြောင်းပြု၍တန်ဟုတင်ညာအစင်လာ၏။တဘာဝန္တတိဓာတိတိတိဓာတုဟုတ်လား။သူ့တဘောသူ့ဆောင်လို့တက်လို့ပြောတာ။ဆိုကြပါစို့ဒီမျိုးရှိဆိုတာဘယ်လိုသဘောရှိလဲ။သူ့ဟာအာယုံကိုသူ့ရဲ့ထင်လာလို့ရှိရင်မြင်တတ်တဲ့သဘောရှိတယ်။ဒါပေမဲ့ဒကာမတို့ဦးကြီးတို့ထင်တာကငါကမြင်နေရဲ့လို့ထင်တယ်မြစ်ကြီးကမြင်နေဆိုတာကိုကိုကိုပြပြနားလည်ဖို့လိုတယ်။မြစ်ကြီးကမြင်တာလားငါကမြင်တာလားလို့သိရင်ကဲမျက်စိကွဲနေတဲ့အခါမျိုးမှာငါဆိုတဲ့အစွဲလမ်းကြီးကတော့ရှိနေတာပဲ။တို့တော့အဲ့ဒီငါမြင်နိုင်နေသလား။မြင်နိုင်တော့ဟုတ်လား။သူ့ရှင်မှာတိမ်နေဖို့နေတဲ့တောင်မှကိုဘာမှအဆူမရဘူးတိမ်ဖို့နေရင်ဖို့နေတဲ့အတိုင်းကိုမှနေရတာပဲ။ရှင်းတာတော့အလွန်ရှင်းတယ်လို့ထင်ပါတယ်။ဒီခန္ဓာမှာငါဆိုတာမရှိဘူးဆိုတာအလွန်တော့လည်းပဲကြည့်ကြည့်ရင်တော့လည်းပဲပြည်တော်ပေါင်းတော်တို့လက်မခံလို့တော့မရဘူးပေါ့ဟုတ်လားကြားတယ်ဆိုတာလည်းငါကကြားတာလားနားကကြားတာလားဒီအဲ့လိုပဲမျက်စီတို့နားတို့ဆိုတာဓာတ်တွေသူကသူကိစ္စသူသဘောသူဆောင်တာမြင်ရချင်းမြင်မှာပဲမြင်ရမရှိရင်မမြင်ဘူးပဲဟုတ်လားအဲ့လိုမျိုးပြည်တော်ပေါင်းတော်တို့ဓာတ်တွေရဲ့ပုံမှာလိမ္မာကျင့်ကြင်ရတယ်အဲ့ဒီဓာတ်ကိုမြတ်စွာဘုရားက78ပါးဟောတယ်နော်ဓာတ်78ပါးကိုကျန်ကျန်ကျင်ကျင်နားလေရမယ်ဒီနေမှာပေးတဲ့ပေါင်းတော်ကောင်တို့အဘိဓမ္မာသင်္นานပို့ချနေတာနဲ့လဲတူမှလဲဆိုရလိမ့်မယ်ဟုတ်လားတူလည်းပဲကိစ္စမရှိပါဘူးအဲ့ဒါလည်းပဲအလွန်မုံမြတ်တဲ့တရားပါပဲဟုတ်လားအဲ့တော့ဓာတ်ဆိုင်7ပါးဆိုတာဘာလို့အလွယ်တကူပဲဦးဇင်းတို့အချင်းချုပ်ပြီးတော့ပြောကြမယ်နော်နောက်ထပ်ပြောကြရတယ်ကအများကြီးရှိနေတာဆိုတော့ဓာတ်ဆိုင်7ပါးဆိုတာသက္ခုသောတာကန္နာဇိဝါကာယမနအတွင်းကဓာတ်6မျိုးဒါဒီခန္ဓာကိုယ်ကြီးလို့ပြောလိုက်ကြပါစို့ဟုတ်လားအပြင်ကရူပတတကနာရတပုဒ္ဓဗာဓမ္မအပြင်ကအာယုံ6မျိုးဘယ်နှပိုင်းရှိတော့ဆယ်နှပိုင်းရှိနော်အဲ့ဒီမှာမျက်စိနဲ့အခြင်းနဲ့တွေ့တဲ့အခါမှာမြင်သိစိတ်ဆိုတဲ့သက္ခုဝိညာဉ်သဘောလေးကဒီမျက်စိပေါ်မှာဖြစ်တယ်။ဒါမျက်စိကလည်းကောင်းမင်းအခြင်းနဲ့လည်းတွေ့မင်းဟောအလင်းရောင်လည်းရှိမင်းနှလုံးသွင်းမှုလည်းရှိမင်းအကြောင်းဆုံလာတဲ့အခါမှာမြင်တာကိုသိတယ်ဆိုတဲ့သဘောလေးဟုတ်လားဒါအရှင်းလေးလို့ပြိလိုက်တဲ့သဘောလေးအဲ့ဒီမြင်သိစိတ်ကလေးပေါ်လာတယ်အဲ့ဒီမြင်သိစိတ်ဒီသက္ခုဝိညာဏတန်လို့ခေါ်တယ်အဲ့လိုပဲဦးဇင်းတို့ကြာတိစိတ်နန္တိစိတ်သာတိစိတ်ထိတိစိတ်တွေးတိစိတ်တို့အကျဉ်းပြောကြပါစို့ဟုတ်လားနော်သက္ခုဝိညာဏတသောတဝိညာဏတခန္ဓာဝိညာဏတစိဝဝိညာဏတကာယဝိညာဏတမနောဝိညာဏတအဲ့ဒီတော့အဲ့ဒီ6ပါးနဲ့ခုနကောင်က12ပါးနဲ့ပေါင်းလိုက်တော့78ပါးအဲ့ဒါဓာတ်78ပါးအကျဉ်းမြင်ပေါ့နော်အဲ့ဒီဓာတ်78ပါးကိုဒကာဓမ္မတို့ဦးဇင်းတို့တွေကလိမ္မာကျွမ်းကျင်မှုရှိရတယ်သကုတ္တဆိုတာဘာလေးကိုပြောတာပတ္တတ္တဆိုတာဘယ်ဟာလေးကိုပြောတာဟုတ်လားအဲ့ဒီလိုမျိုးနောက်ပိုင်းဦးဇင်းတို့မနောဓာတ်တို့မနောဝိညာဏဓာတ်တို့ဓမ္မဓာတ်တို့ကြတော့ဟောဘိဓမ္မာနိယရေတက်တက်ကိုသိပြီးတော့မလွယ်ဘူးလို့ဆိုရမှာပေါ့နော်ဒါကြတော့စာတကားတွေဖြစ်သွားမှာပေါ့အဲ့ဒါကိုဦးဇင်းတို့ပြောရင်တရားကအရင်ချိန်မှာဆိုရတယ်ဟုတ်လားအဲ့ဒီဓာတ်78ပါးကိုလိမ္မာကျွမ်းကျင်မှုရှိတဲ့ပုဂ္ဂိုလ်ဟာပညာရှိပါတဲ့။လောကကြီးအကြောင်းကိုသူသိတယ်လို့ဆိုရမှာ။လောကကြီးမှာဒီဓာတ်78ပါးကလွယ်လို့ဘာမှမရှိဘူး။ မိဘတောင်ဓမ္မတတ်ထင်မှာပါတယ်ဟုတ်လားဘုရင်တို့ရူပတ္တကန္နာရတဖုဒ္ဓဘဓမ္မဆိုပြီးတော့နောက်အာယုံ၆ပါးထဲမှာမိဘဟာဓမ္မအာယုံထဲမှာမပါဘူးလားအေးအာယုံထဲမှာတော့ပါတယ်သို့တော့လောကီစိတ်တွေနဲ့သူ့ကိုအာယုံပြုလို့တော့မရဘူးမညာပူညာလို့ဖြစ်တာအာယုံပြုလို့ရတဲ့အရာပေါ့ဟောပြောရင်းနဲ့လေးနဲ့တဲ့အပိုင်းတွေကိုရောက်လာပြီနော်အေးဒါကြောင့်ပိဋကပေါင်းတော်အောင်လို့ဒီဓာတ်၁၈ပါးကိုလိမ္မာကျွမ်းကျင်မှုရှိအောင်ဒီဓမ္မသင်္นานတွေပါတယ်တက်တဲ့နေပေါ့ဟုတ်လားအဲ့ဒါကိုလိမ္မာကျွမ်းကျင်တယ်ဆိုရင်မြတ်စွာဘုရားကဘာလို့ပြောနေပြီလဲပညာရှိပြောတယ်တဲ့အဲ့လိုမြတ်စွာဘုရားဟောတဲ့အခါမှာရှင်ရဏနာကမြတ်စွာဘုရားတပ္ပိဋကဉာဏ်နဲ့နောက်ထပ်ဘာရင်းဉာဏ်ဓာတ်ဆိုတာကိုဆက်ပြီးတော့ဟောလို့မလဲဆိုတဲ့အတွေးနဲ့လို့ဆိုရပါမယ်မြတ်စွာဘုရားဓာတ်ကိုလိမ္မာကျွမ်းကျင်တယ်ဆိုတာဒီလောက်ပဲလားနောက်ထပ်သိစရာဓာတ်ရှိသေးလားတစ်မျိုးတစ်မျိုးဒီဓာတ်ရှိစေပါကလွဲလို့ဟိုတခြားတခြားဓာတ်ဆိုတာကလည်းပဲဘုရင်တို့ဒီပြင်အပြင်ပါကဓာတ်တော့မရှိပါဘူးဒီ၁၈ပါးတည်းကပဲဟောဟာရတစ်မျိုးနဲ့သုံးလုံးမဲ့ဓာတ်တွေတော့ရှိနေတယ်ဆိုတော့လောကကြီးမှာဒီဓာတ်၁၈ပါးပဲရှိတယ်ရှိတာကတော့ဟုတ်လားသို့တော့ဒီဓာတ်၁၈ပါးတည်းကမှပဲဓာတ်တွေအမျိုးမျိုးနာမည်အမျိုးမျိုးနဲ့သဘောတရားအမျိုးမျိုးကိုပြောတာလည်းရှိတယ်သဘောပေါက်လားမသိဘူးဦးဇင်းပြောတာလောကကြီးမှာရှိတာကတော့ဒီဓာတ်ဆက်ရှင်မျိုးဒီဓာတ်ဆက်ရှင်မျိုးကိုနှုတ်ပြီးတော့ကျန်တဲ့နေရာကနေဓာတ်ဆိုတာကတော့မရနိုင်တော့ဘူးဟုတ်လားဆိုတော့ဒီဓာတ်ဆက်ရှင်မျိုးတွေကပဲနောက်ထပ်နာမည်ကွဲဓာတ်တွေထွက်လာမယ်အဲ့ဒါကတော့မြတ်စွာဘုရားကတစ်မျိုးတစ်မျိုးနားလည်အောင်ထပ်ပြီးတော့ဟောတာပါပဲအဲ့ဒါဘာဟောတော့ဆိုတော့အနန္တတဲ့နောက်ထပ်ဓာတ်တွေရှိသေးတယ်တဲ့ရှိသေးတယ်ဆိုတာဒီ၁၈ပါးတွေကပဲတစ်မျိုးတစ်မျိုးထုတ်လုပ်ပြီးတော့ပြောမှာပါဘာလဲဆိုတော့ပထဝီဓာတ်အာဘောဓာဝါယောဓာတေဇောဓာအာကာသဓာဝိညာဏဓာတဲ့၆ပါးပထဝီအာဘောတေဇောဝါယောအာကာသဝိညာဏပထဝီအာဘောတေဇောဝါယောဆိုတဲ့ဓာတ်ကြီး၄ပါးတော့ဒီတိုင်းကြားဖို့တယ်နော်အဲ့ဒီမှာရုပ်ဓာတ်အနေနဲ့ပါထည့်ရမလို့ဆိုတော့အာကာသဓာဆိုတာထည့်ရမယ်အာကာသဓာဆိုတာအကြာအပေါက်လို့ပြောရပါဆိုနော်အေးအဲ့ဒီအာကာသဓာပြီးတော့နောက်ပိုင်းကျတော့ဥစဉ်တို့ဝိညာဏဓာတိမှုသဘောတွေပေါ့ရတော့ဖြင့်ဒီဓာတ်၆ပါးကိုလေရီဆိုဘုရားကြီးကအလွန်ဥစားပြီးပြီးတော့ပြောတာရေးတာကိုတွေ့ရတယ်။နော်။ပထဝီအဘောတေဇောဝါယောအာကာသဝိညာဏအလွန်ရှင်းလင်းလွယ်ကူတဲ့အသေးစိတ်ရှိလို့ဆိုကြီးကတမင်ဒါကိုအတုံးတွင်အောင်ရေးလေသလားမသိဘူးလို့ဒါကတော့ဥစဉ်စဉ်းစားကြည့်တာပေါ့နော်။အဲ့ဒီဓာတ်၆ပါးကိုလည်းပဲလိမ္မာကျွမ်းကျင်ရသိတဲ့။ဒါခုနကတည်းကဓာတ်၁၈ပါးထဲမှာတစ်မျိုးတစ်ပုံအပြင်အကျုံးဝင်သွားတာကြီးပါပဲဒီဓာတ်၆ပါးကလည်းဟုတ်လား။အဲ့ဒီမှာထပ်ပြီးရောရှင်အနန္ဒာကနောက်ထပ်ရှိပါသေးသလားရှိသေးတယ်တဲ့ဟောတန်တဲ့ပတ်သက်ပြီးတော့တော်တော်များရယ်နော်ဘာပြောတော့ဆိုတော့အနန္ဒာတဲ့ဟောဒီလောကကြီးမှာဒုက္ခဒတ်ဒုက္ခဒတ်သောမနတ္တဒတ်ဒောမနတ္တဒတ်နော်ပြီးတော့ဥပိ္ခာဒတ်အဝိဇ္ဇာဒတ်ဆိုပြီးတော့ဓာတ်၆ပါးရှိတယ်တဲ့ဒုက္ခဒတ်ဆိုတာကိုယ်ခန္ဓာရဲ့ချမ်းသာခြင်းတဘောဒုက္ခဒတ်ဆိုတာကိုယ်ခန္ဓာရဲ့ဆင်းရဲခြင်းတဘောသောမနတ္တဆိုတာစိတ်ရဲ့ဟောတဘောကျတဲ့ဝမ်းမြောက်တဲ့ထမ်းလာတဲ့သဘောတက်တာတဲ့သဘောဆိုကြပါဦးဟုတ်လားဒေါမနတ္တဆိုတာစိတ်ရဲ့စိတ်တိုင်းမကြမ်းမှုအလိုမကြမ်းမှုဒါဒေါသပြတ်ထမ်းတဲ့သဘောဟုတ်လားပြီးတော့ဥပိ္ပခာဝေဒနာဝေဒနာ၅ပါးနော်အဲ့ဒီဝေဒနာ၅ပါးကိုနောက်ထပ်ဘာဆောင်းလိုက်တာတော့အဝိဇ္ဇာတဲ့မတိမှုအလွန်ကြီးကျယ်တဲ့အတွက်ကြောင့်အဲ့ဒီအဝိဇ္ဇာထည့်ပြီးတော့ဓမ္မနပါဖြစ်သွား၆ပါးဟောအုတ်စုတစုဖွဲ့ပြီးတော့ပြောပြန်တာမြတ်စွာဘုရားကဟုတ်လားအဲ့ဒီမှာနောက်ထပ်ထပ်ပြီးတော့ရှင်တရားရှိပါသေးသလားဗျာရှိသေးတယ်ပြောစရာပါလေဆိုတော့ကာမဓာတ်နိခမဓာတ်ဟောတတွဲတော့ကာမဓာတ်ဆိုတာကကာမဂုဏ်အာယုန်တွေနဲ့ပတ်သက်ပြီးတော့တိတိကျကျစီတဲ့ကာမဝိတက်ကိုအဓိကပြောလို့ရင်းပါတော့ကာမဓာတ်ပြီးတော့ပါတော့နိခမဓာတ်တဲ့နိခမဓာတ်ဆိုတာကဒီကာမဓာတ်နဲ့ဆန့်ကျင်တဲ့သူကထွက်မြောက်ဖို့ကြိုးစားတာနော်နိခမဓာတ်ဆိုတာဒါကြောင့်ဦးဇင်းတို့အကျေပြောဖို့အချိန်များဘူးနော်ဒီကာမဓာတ်နိခမဓာတ်နောက်ဇာဘာဒတ်ကအဇာဘာဒတ်ကဇာဘာဒတ်ဆိုတာကပကျင်းတတ်မှုနဲ့ဆက်ရှင်တဲ့အတွေ့မျိုးလို့ကြားခဲ့ဘူးတယ်မဟုတ်လားဇာဘာဒတ်ဝိတ္တဆိုပြီးတော့လေခုဘက်ကအဇာဘာဒတ်ဆိုတာကတော့မေတ္တာပြတ်ထန်းတဲ့အတောဒလို့တရားကိုကြောက်ရမယ်သဘောတရားမျိုးကိုအဇာဘာဒတ်ဇာဘာဒတ်ရဲ့အဇာဘာဒတ်ရဲ့သူကဆန့်ကျင်သက်တည်တွဲပြတာနောက်ဝိဟိတာနဲ့အဝိဟိတာညင်းသေးလို့တဲ့ဓာတ်မညင်းသေးလို့ပဲတနာကျင်တာမှုနဲ့ရှင်တဲ့ဓာတ်ဟုတ်လားဘယ်နှပါတော့နော်6ပါနော်ကာမရဲ့နိခမရဲ့တတွဲပြဘာရရဲ့အပြဘာရရဲ့တတွဲဝိဟိတရဲ့အဝိဟိတရဲ့တတွဲတဲ့6ပါအ ဒီမှာရှင်အနန္ဒကထပ်ပြီးတော့မေးပြန်တယ်မြတ်စွာဘုရားရှိသေးလားနောက်ထပ်ပြောလို့ရပါသေးသလားရသေးတယ်တဲ့နောက်ထပ်ပြောလို့ရသေးတယ်တဲ့အဲ့ဒါကဘာလဲဆိုတော့ကာမတ္တရူပတ္တအရူပတ္တတဲ့ဓာတ်သုံးပါဒါကတော့နည်းနည်းအချင်းချုပ်ပြီးတော့မြတ်စွာဘုရားပြောလိုက်တယ်ကာမတ္တဆိုတာကဘုရင်တို့အပေလေးပုံနဲ့တကွနောက်လူပုံနတ်ပုံလို့ဆိုကြပါစို့ဒီကာမပုံမှာဖြစ်နေတဲ့ခန္ဓာ၅ပါးကိုဒါကာမတ္တလို့ခေါ်တယ်သဘောပေါက်လားရူပတ္တဆိုတာကတော့ရူပံမြန်မာ15ပုံပေါ့နော်အဲ့ဒီမှာရှိတဲ့ခန္ဓာ5ပါးကိုဒါရူပံတက်လို့ခေါ်တယ်အရူပတက်ဆိုတာကတော့အရူပပုံ4ပုံမှာရှိတဲ့နမခန္ဓာ4ပါးကိုဒါအရူပတက်လို့ပြောတယ်တဲ့။ဘာကြံလို့တော့မကြံတော့နော်နိဗ္ဗာန်မဲကြံမယ်ဟုတ်လားနိဗ္ဗာန်ကတော့ဆိုတော့ဓမ္မတက်ထဲပါသွားတယ်နော်အေးအခုဘယ်လိုပြောရလဲကာမတက်ရူပတက်အရူပတက်တဲ့ဒါကဘယ်ကာမပုံရူပပုံအရူပပုံဘဝ၃ရက်ဘုံ၃တက်၌ဆိုတာတွေပြတတ်လို့ရဘူးတယ်ဟုတ်လားနော်ဘုံ၃တက်ဆိုတာကိုပြောတာဟုတ်လားဒီမှာတော့ဓာတ်အနေနဲ့မြတ်စွာဘုရားပြောပြန်တယ်နော်ကာမဓာတ်ရူပဓာတ်အရူပဓာတ်အဲ့ဒီမှာမြတ်စွာဘုရားနောက်ထပ်ပြောလို့ပြည့်ညက်လို့ရပါသေးသလားဟောလို့ရပါသေးသလားရသေးတယ်တဲ့နောက်မှကျတော့ပြီးပြီးတော့အကျဉ်းချုပ်သွားတယ်တင်ခတ္တဓာတ်အတင်ခတ္တဓာတ်ဒါလည်းပဲပြတတ်လို့တုံ့နှုံနေကြသကလုံးလေးပါတင်ခတ္တဓာတ်ဆိုတာပြုပြင်မဲ့တရားတွေကြောင့်အကြောင်းတရားတွေကြောင့်ဖြစ်ပေါ်နေတဲ့သင်္ခါရတရားတွေဟာသင်္ခတဓာတ်ပေါ့ဒုက္ခခန္ဓာဒါသင်္ခတဓာတ်လို့ပြောကြပါစို့နော်အသင်္ခတဓာတ်ဆိုတာကအကြောင်းတရားကပြုပြင်တိကျောက်စရာမလိုဘဲနဲ့တဘာဝအရှိတရားလို့ပြောကြပါစို့နိဗ္ဗာန်ကိုပြောတာနော်အဲ့ဒါကဘာလို့အသင်္ခတဓာတ်ဒီကရမတို့ဥရှင်တို့တော့ကိုလိမ္မာကျွမ်းကျင်ရမယ်ဆိုတာနော်သင်္ခတဓာတ်ကိုတောင်မှလိမ္မာကျွမ်းကျင်ကိုသိမ့်မလွယ်ဘူးအတ္တကတ္တတကိုလိမ္မာကျမ်းကျင်ကိုဆိုတာတော်တော်ဝေးသေးတယ်လို့ဆိုရအောင်ပါဘုလိုလည်းပဲပရိပဒံဘာဝနာကိုပွားများပြီးတော့ဈေးကအထုံးလို့အကယ်၍များပါရမီထူးလို့မဉ္ဇဉ်ပုံညာရကားလို့ဆိုရင်အတ္တကတ္တတကိုပါမသိနိုင်လို့လားသိနိုင်ရနော်ဒီလေတုန်းကပြောခဲ့တဲ့ကိုတော်လေးကဟုတ်လားဆက်စွာဖရာလက်ထက်ကကိုတော်လေးကသူ့ကိုယ်သူပါတဲ့တော့တရားထူးတော့ဒီဘဝရမယ်မထင်တော့ပါဘူးဆိုပြီးတော့အချော့ပြီးတော့ပြန်လာတာနော်ပြီးတော့ပါဖြစ်သွားရန်နာဖြစ်သွားတာပုထုရှင်ဘဝတွေးတဲ့အတွေ့တွေဆိုတာမှန်သေးတယ်ဟုတ်လားဒါကကိုယ့်ကိုယ်ကိုအာမလျှော်ဖို့ပြောတာပါနော်အဲ့ဒါဥယျာဉ်တို့သင်္ခတဓာတ်အသင်္ခတဓာတ်ဘာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကအဲ့လောက်ထိအကျင့်တန်ကိုပြောပြတာဒါ78ပါးကတစ်ခါ6ပါး6ပါးက3ခါထင်ပါရဲ့ဟုတ်လားပြီးတော့3ပါးက2ခါဟုတ်လား3ပါးကတစ်ခါကာမရူပအရူပပြီးတော့သင်္ခတအသင်္ခတအဲ့လိုဓာတ်တွေရဲ့ပုံမှာလိမ္မာကျွမ်းကျင်မှုရှိရင်အဲ့ဒါကိုပညာရှိလို့ဆိုရတယ်။နောက်ပြီးတော့အာယတနာကုသလောစာဟောတိ။အာယတနာတွေရဲ့ပုံမှာလိမ္မာကျွမ်းကျင်မှုရှိရမယ်တဲ့။ဒါကြတော့ပြောဖို့နည်းနည်းလွယ်သွားပြီလို့ဆိုရမယ်။အာယနာဆိုတာ78ပါးကိုနားလည်ရင်အာယတနာ12ပါးကိုနားလည်ဖို့ဘာအခက်အခဲမှမရှိဘူး။အာယတနာဆိုတာရဲ့အဓိပ္ပာယ်ကဘာလို့ဆိုတော့ထွေထွေလာလာများတကားတို့တီယာစုရာတက်ရောက်ရာကိုအာယတနာခေါ်ဆိုရတော့တဲ့ဒါလေးကြီးဆောဖျားကြီးရဲ့ကျေးဇူးပေါ့ဟုတ်လားအာယုန်နေရဲ့တီယာမျက်စိဆိုတာအရှင်တို့ရဲ့တီယာဥယျာဉ်တို့သင်္ဘောစိတ်တွေယထာစိတ်တွေဟာလူတွေကတိတိယုံယုံနဲ့စုဝေးရောက်လာတယ်လို့မျက်စိမှာလည်းအရှင်မျိုးစုံစုဝေးပြီးတော့ရောက်လာနားမှာအတန်မျိုးစုံစုဝေးပြီးတော့ရောက်လာတယ်ဒါကြောင့်ဒီမျက်စိနားနာလျှာကိုစိတ်ဆိုတဲ့နော်အတွင်းဒွါရ6ပါးကိုဒါဣစ္ဆတိကာယရဏအတွင်းအာယရဏ6ပါးလို့သုံးတယ်။နောက်အစဉ်အတန်အနံ့ရတာအတိအထိသောတော်ကပြောတယ်ဓမ္မာယုံအပြင်အာယုံ6ပါးကိုကြတော့ပါဠိရာယရဏအပြင်အာယရဏ6ပါးတောင်းလိုက်တော့အာယရဏဘယ်နှပါးတော့12ပါး။အဲ့ဒါရဲ့ပုံမှာလူမကျွမ်းကျင်မှုရှိရမယ်။နော်အဲ့ဒါဦးဇင်းတို့အာယရဏနဲ့ပတ်သက်ပြီးတော့ဒီလောက်နဲ့ပြီးအောင်ပေါ့နော်။နောက်ဘာကိုလိမ္မာကျွမ်းကျင်ရမှာတော့ပညာရှိဖြစ်ဖို့အတွက်ဘာကိုလိမ္မာကျွမ်းကျင်ရမှာလဲဆိုတော့ပရိစ္ဆသမုပ္ပါဒကုသလောစာဟောတိပရိစ္ဆသမုပ္ပါကိုလိမ္မာကျွမ်းကျင်တဲ့သဘောရှိရမယ်ဒီမှာမပရိစ္ဆသမုပ္ပါကိုလိမ္မာကျွမ်းကျင်တယ်ဆိုတာဘာကိုပြောတာလဲဆိုရင်တဲ့ဒါကြောင့်မို့လို့ဒါဖြစ်တယ်ဒါမဖြစ်ရင်ဒါမဖြစ်ဘူးဒါမရှိရင်ဒါမဖြစ်ဘူးဒါဖြစ်ရင်ဒါဖြစ်ဖြစ်ပဲအကြောင်းအကျိုးကိုပြောတာဟုတ်လားဒါမရှိရင်ဒါမဖြစ်ဘူးဒါကအချင်းကျုပ်ပေါ့ဟုတ်လားအဲ့ဒီမှာမြတ်စွာဘုရားအဲ့ဟာဘာလို့ပြောတာလဲဆိုတော့အဝိဇ္ဇာတိတရားသင်္ခါရတတ္တဝါတွေရဲ့ဟိုပတိလောအမှုလောမှာတန်လျာထဲမှာရှင်းလဲနေတဲ့ဖြစ်ရုပ်ဖြစ်ခြင်းတဘော အဲ့ဒါကိုပရိသတ်သမုပ္ပါအနုလောမလို့ခေါ်တယ်။အနုလောမဆိုတာကဖြူဖြူခြင်းတိုင်းပေါ်နေတာ။တတိလောမဆိုတာကအဲ့ဒါကိုဆန်းပြီးတော့တူအောင်တက်တာ။တန်တရာထွက်ရလမ်းလို့လည်းရှုံနိုင်တယ်ပေါ့။ဟုတ်လား။အဲ့ဒါကိုပြေတော့ပေါင်းတူကောင်လို့ဦးချင်းတို့တည်းဟာလိမ္မာကျွမ်းကျင်မှုရှိရပဲပရိသတ်သမုပ္ပါနဲ့ပတ်သက်ပြီးတော့ဝိဇ္ဇာပြည့်စရာသင်္ခါရတော့လူတိုင်းရမယ်ထင်ပါတယ်။ဟင်ဒီကမကြီးတွေရတယ်မဟုတ်လား။အဝိဇ္ဇာပြည့်စရာသင်္ခါရသင်္ခါရပြည့်စရာဝိညာဏဝိညာဏပိစီယနာမရူပံနာမရူပပိစီယသာလယရဏသာလယရဏပိစီယဖတ်တော်ဖတ်တပိစီယဝေရဏဝေရဏပိစီယတဏ္ဏတဏ္ဏပိစီယဥပါဒဏဥပါဒဏပိစီယသဝသဝပိစီယဇာတိဇာတိပိစီယသရမရဏတောကပရိဒေဝဒုက္ခသောမနပုစာယံသာဥပိစ္ဆံတိဧဝမေတ္တာတေဝလတံဒုက္ခခန္ဓာတပုရိယောဟောတိဒါပရိသသမုပ္ပါအနုလောမဟုတ်လားဘုရင်တို့ဒီလိုစာတွေကိုရွတ်တင်နေဘာလို့ဆိုအားရှိအောင်ပြောလိုက်အောင်မယ်မြတ်စွာဘုရားလက်ထက်ကယဟန်တပါးကစာရွတ်တင်တဲ့အဲ့ဒီစာရွတ်တာကိုမြတ်စွာဘုရားကကြားတယ်ကြားတဲ့အခါကျတော့အရိယံကိုခေါ်ပြီးတော့ဘာတွေရွတ်တာတော့တဲ့သူကလည်းသူရွတ်တာသူပြောမှာပေါ့ပြောတော့မြတ်စွာဘုရားရွတ်ချင်လို့ရှိရင်ပရိသတ်သဘုပ္ပါကိုရွတ်လို့ပြောတာရှိတယ်ဒါကကိုရွတ်လို့ရွတ်နေတဲ့အချိန်မှာအာရအောင်ပြောတယ်လို့မအောင်မင်းနဲ့ဒါကိုအတိအကျကောင်းကောင်းနားလို့ပြီးတော့ရွတ်မယ်ဆိုရင်အလုံးအနှစ်အသားပါတယ်လို့မဆိုနိုင်ဘူးလားဆိုရင်နော်ရွတ်ချင်တယ်ဆိုရင်ပရိသတ်သဘုပ္ပါကိုရွတ်အလုံးအကျိုးကြီးတယ်လို့မြတ်စွာဘုရားဟောတယ်အကျိုးကြီးတယ်ဆိုတာကလောကီစီးပွားရေးတွေဘာတွေတက်မယ်ဘာတွေညာတွေကိုဆိုလိုတာမဟုတ်ဒါကတော့တက်ချင်လည်းတက်မယ်ပေါ့နောက်ကုသိုလ်ဆိုတာကတရားသဘောဆိုတာကဓမ္မဝိပါကိုအစင်တည်ရောတဲ့မကြံစီနိုင်တဲ့သဘောရှိတယ်။ဒီဘဝရဲ့တက်ခြင်းတို့တရားစာရွတ်တယ်ဆိုရင်လည်းဥစဉ်ကတော့မကြည့်ရပါဘူး။ဟုတ်လားဒီပြင်းနည်းနဲ့ကျိုးသာအထုတန်နဲ့စာရင်မကောင်းဘူးလား။ဒီလိုထိခိုက်နေလို့တော့ဒီလိုမှမထိခိုက်ပါဘူး။ကိုယ့်ကိုယ်ရင်းနဲ့လင်းတဲ့သဘောတွေကိုအတိအကျပေါက်သွားလို့ရှိရင်အများကြီးကျုပ်တို့ကောင်းမှုတွေတော့မရနိုင်ဘူးလား။မြတ်စွာဘုရားရဲ့ညီတော်နန္ဒကသမထအထုတန်ပါရခြင်းလို့အထုတန်နတ်သမီးလိုရင်းတော့အာထုတ်တာဟုတ်တယ်မလားအဲ့လောက်တော့မဆိုးဘူးမလားကြည့်ဒါမှပြပါရတော့တယ်ဒီဟဲ့တရားတွေတရားမဲ့ကြသွားတာအစတုန်းကတော့အခြေခံတာတော့အမျိုးမျိုးခံရင်ခံမယ်ပေါ့တို့တော့ဘာလို့ပဲအကြောင်းပြုလို့ပဲဖြစ်ဖြစ်ကုသိုလ်ကိုလုပ်ဖြစ်တယ်ဆိုရင်ဒါချီးမွမ်းတဲ့လို့ပြောရမယ်ဟုတ်လားဒါကြောင့်ရွတ်လည်ဆိုရင်တော့ပရိသတ်လို့ပတ်တယ်လည်းပဲခြံမထားနဲ့အတိတ်ကနားလည်းဆိုတော့အရေးကြီးတာပေါ့နော်အဲ့မှာဝိညာဉ်ပြည့်စရာသင်္ခါရဆိုတာဘာကိုပြောတာတော့ဟောဒီခန္ဓာ၅ပါးဟာသင်ရတယ်လို့မသိတဲ့အတွက်ကြောင့်အဝိဇ္ဇာဆိုတာတိစ္ဆာလေးပါးကိုမသိအောင်ပြောတာတိစ္ဆာလေးပါးကိုအကုန်ပြောနေရင်တရားရှိမှဆိုရမယ်ခန္ဓာဟာသင်ရတယ်လို့ဒီအချက်ကိုမသိတဲ့အတွက်ကြောင့်ဒီလိုခန္ဓာမျိုးတွေရရကြကြောင်းအလုပ်တွေကိုလုပ်ဖြစ်သွားတယ်အဲ့ဒါသင်္ခါရဖြစ်သွားတယ်လို့ပြောတာနော်ခန္ဓာဟာသင်ရတယ်လို့မသိတဲ့အဝိဇ္ဇာကြောင့်ခန္ဓာရကြကြောင်းအလုပ်တွေကိုလုပ်ဖြစ်သွားတယ်ဒါဟာအဝိဇ္ဇာဖြစ်စရာသင်္ခါရရဲ့အတိတ်ရဲ့အချင်းတို့သင်္ခါရပစ္စယဝိညာဏအဲ့လိုကံတရားတွေလုပ်ပြီးဆိုရင်တော့နောက်ဘဝဝိညာဉ်ဆိုရင်ဘဝရဲ့ဟိုအစလို့ပြောကြမှာဆိုဟုတ်လားပရိသေဝိညာဉ်ဆိုတာဖြစ်တယ်နော်အဲ့ဒီဝိညာဉ်ဖြစ်လာရင်ဝိညာဏပစ္စယနာမရူပံနာယုတ်ဆိုတာဖြစ်လာတဲ့တခါတော့သူ့ကိုတောင်းပြပြီးရောဖြစ်တာနာမရူပပစ္စယပလာရဏနာယုတ်ဆိုတာဖြစ်ပြီးဆိုလို့ရှိရင်ဒီမျက်စိနာနာလျှာကိုယ်စိတ်ဆိုတဲ့ဓာတ်၆ပါးခုနကတည်းကပြောခဲ့တဲ့အစ္စတိကယတနာ၆ပါးဖြစ်လာတယ်ပလာယရဏမင်္ဂသလာယရဏသအာယရဏလို့ပြောကျင်တာအဲ့ဒါကိုအရင်တို့ပါဠိနည်းအရာသူ့ကိုဘယ်လိုပြောထားတော့ပလာယရဏလို့ပြောထားတယ်အမှန်ကသအာယရဏဟုတ်လားသဆိုတာက6ပါးအာယရဏဆိုတာကခုနကတုန်းကအာယုန်ရဲ့တိယာပေါ့ဟုတ်လားယုံနံကြောင့်အာယရဏ6ပါးဖြစ်လာတယ်အဲ့ဒီအာယရဏ6ပါးဖြစ်လာပြီးအရင်ပြင်းပြီးဆိုလို့ရှိရင်အရင်ချုပ်ပါကသူ့ဒီကိုလမ်းပြီးတော့တိုက်တော့မှာပဲတိုက်ရင်ပါဖြစ်နေတော့တန်းလာယရဏပြည့်စရာဖတ်တော်ဖတ်တာဆိုတဲ့တိတိမှုဟာဖြစ်လာတယ်အဲ့ဒီဖတ်တာဆိုတာဖြစ်ပြီးဆိုရင်တော့ကောင်းတယ်ဆိုတယ်စိတ်တိုင်းကြတယ်စိတ်တိုင်းမကြဘူးဆိုတဲ့ခံစားချက်ကတော့သိကြမောဖြစ်လိမ့်မယ်အဲ့ဒါကိုပါခေါ်မလို့ဖတ်တာပြည့်စရာဝေဒနာနော်အဲ့ဒီဝေဒနာဖြစ်ပြီးဆိုရင်တော့ဝေဒနာပြည့်စရာတဏှာဒီနေရာမှာဦးဇင်းတို့ဝေဒနာကဒုက္ခဒုက္ခဥပေက္ခလို့အကျဉ်းချင်းမှတ်ရမယ်ပေါ့ဒုက္ခဝေဒနာဖြစ်ပြီးဆိုရင်တော့ဒါလူတိုင်းကကြိုက်တဲ့သဘောတဏှာဖြစ်တယ်ဆိုတာကတော့သိရှင်းစရာမလိုဘူးအတိတ်ကလင်းမိတာပေါ့ ဒုက္ခဝေဒနာဖြစ်ပြီဆိုရင်တဏှာကဘလို့ဖြစ်နိုင်လေဒါလေးကတော့နည်းနည်းပြောရရန်ရှိတယ်နော်လူတွေကဆင်းရဲပြီဆိုရင်တတ္တဝါတွေကဆင်းရဲပြီဆိုရင်ဈာန်မကိုတောက်တာတဲ့သဘောရှိတယ်တဲ့ဒုက္ခဒုက္ခပတ္တိယတိဆင်းရဲပြီဆိုရင်ဈာန်မကိုတောက်တာတဲ့ကိုတိထားတဲ့ဈာန်မကလည်းပဲဒီကာမဈာန်မကိုတိထားတာဆိုတော့တကုံတရားဆင်းရဲတာနဲ့လူတွေဟာဒါကိုလှမ်းပြီးတော့တောက်တာလေးတာပဲဒါကြောင့်ဒုက္ခဖြစ်เสียရလေတဏှာဖြစ်မယ်ဟုတ်ရလားအဲဒုက္ခတွေ့လာရင်တဏှာဖြစ်နိုင်တယ်နော်အဲဒေါမနတလည်းဖြစ်နိုင်တယ်နော်အဲဒါမှဒီနေရာမှာတော့သူကဝေဒနာဖြစ်เสียတဏှာဒါပြောတာတဏှာဖြစ်ပြီဆိုရင်လူချင်းမရခြင်းဖြစ်ဆိုရင်တော့တဏှာဖြစ်เสียဥပါဒနာမရရင်မနေနိုင်ဘူးဆိုတဲ့အဆင့်ကိုရောက်သွားနိုင်တယ်ဥပါဒံဆွဲလန်းသွားတယ်အဲ့ဒီဥပါဒံဖြစ်ပြီဆိုရင်တော့ဥပါဒနာဖြစ်เสียဘဝဆိုတာကဦးဇင်းတို့ကမ္မဘဝရှိတယ်ဥပပတိဘဝရှိတယ်နောက်ပရိသတ်သမုပ္ပါကသင်္နန်းတစ်ခုအနေနဲ့အဲ့လိုကြေကြေပြန့်ပြန့်ရှင်းလင်းပြောပြမှဒီကပြည့်ပြည့်စုံစုံသိနိုင်တဲ့အနေအထားပေါ့ဒီအချိန်တို့လေးအတွက်မှပြည့်ရောဘယ်လိုမှပြောလို့မရဟုတ်လားတဥပါဒနာပြည့်เสียဘောဘဝပြည့်เสียဇာတိဟုတ်လားအဲ့ဒီဇာတိဆိုတာဖြစ်ပြီးကျင်တော့ဇရာမရဏဒုက္ခပရိဒေဝဒုက္ခဒေါမနတာဥပါယာတာဆိုတဲ့တရားတွေဟာဖြစ်ပြီးတော့ဖြစ်လိမ့်မယ်ဒီဝမေတ္တာကိဝလကအဲ့ဒီနည်းနဲ့ကေဝလတာဒုက္ခခန္ဓာတာတဲ့။နော်ကေဝလဆိုတာကတက်တက်ဒုက္ခခန္ဓာတာဆိုတာဒုက္ခဆိုတာကခြင်းရဲ့ခန္ဓာဆိုတာကအစုအပုံ။အဲ့ဒီနည်းနဲ့ဒုက္ခတက်တက်အစုအပုံကြီးပဲဖြစ်နေတာတဲ့။ကေဝမေတ္တာကေဝလတာဒုက္ခခန္ဓာတာသမှုရောဟောတိ။ဟုတ်လား။အဲ့ဒါပါလဲဆိုတော့တတဝါရီရဲ့အနုလောမပရိစ္ဆသမုပ္ပါဒ်ပြောရမှာပေါ့ဟုတ်လား။ဒါလမ်းစဉ်ဒီတိုင်းလမ်းယူဒီတိုင်းသွားနေတာ။ဘာမှဓမ္မတို့အရှင်တို့တရားဘာဝနာကျိုးစားအထုမှုမရှိတဲ့အချိန်တိုင်းမှာဒါကဒီတိုင်းလဲပတ်တယ်နော်စက်တလုံးလဲနေတယ်လို့သူကလဲနေတယ်ဒါကြောင့်ပရိစ္ဆေသမုပ္ပါစေယဟတ်ဒီလိုတုံးတာဟုတ်လားအဲ့ဒါကိုဓမ္မတို့အရှင်တို့ကနားလည်ပြီးတော့ဒါဆင်းရဲတယ်ဆိုတာကိုနားလည်ပြီးတော့ဒီဆင်းရဲကလွတ်မြောက်အောင်ဟောပရိစ္ဆေသမုပ္ပါပတိလောမဆိုတာလာတယ်အဝိညာယတေဝအတ္တိတဝိဒါကနေရောတော့နောက်တင်ခါကနေရောတာကြားဘူးတယ်မဟုတ်လားအေးအဲ့လိုမျိုးအဝိဇ္ဇာချုပ်ပြီဆိုရင်သင်္ခါရချုပ်မယ်သင်္ခါရချုပ်ရင်ဝိညာဉ်ချုပ်မယ်ဝိညာဉ်ချုပ်ရင်တဏှာချုပ်မယ်တဏှာချုပ်ရင်သာလယရဏချုပ်မယ်သာလယရဏချုပ်ရင်ဖတ်တာဖတ်တာချုပ်ရင်ဝေဒနာဝေဒနာချုပ်ရင်တဏှာချုပ်မယ်တဏှာချုပ်ရင်ဥပါဒံဥပါဒံချုပ်ရင်ဘဝချုပ်မယ်ဘဝချုပ်ရင်ဇာတိစရာမရဏဒုက္ခပိဒေဝအလုံးချုပ်သွားမယ်ဟုတ်လားအဲ့ဒါပရိစ္ဆေသမုပ္ပါပတိလောမဒီဝမေတ္တာကိဝလတာဒုက္ခခန္ဓာတာတမှုရေဟောဒီမဟုတ်တော့ဘူးနော်တွေ့ကြတော့ဏီတော်တော်ဟောဒီဟုတ်လားအာလုံဒုက္ခချုပ်သွားတာဒုက္ခဖြစ်နေတာနဲ့ဒုက္ခချုပ်သွားတာနဲ့ဒီသကလုံးလေးနှလုံးကိုယ်ကစားအတူတူအများကြီးပါဒုက္ခဖြစ်နေတာရင်ဒုက္ခချုပ်သွားတာရင်အေးအဲ့ဒီလိုပြိဋ္ဌာန်သမုပ္ပါကိုဓမ္မတို့အရင်တို့လိမ္မာကျွမ်းကျင်အောင်သိလာရမယ်သင်ကြားရမယ်မသိတာတွေကိုငွေရမယ်အဲ့ဒါကိုလိမ္မာကျွမ်းကျင်ပြီးစင်ဒါပညာရှိလို့ထွန်နိုင်တယ်တဲ့မြတ်စွာဘုရားကဒီနေရာမှာဦးဇင်းတို့လေဒီစတော်ဘုရားကြီးကပရိသတ်မုပ္ပတ်ဒီကနီဆိုပြီးတော့ကျမ်းစာတအုပ်ရေးထားတာရှိတယ်အဲ့ဒါကိုလေ့လာကြည့်မယ်ဆိုတော့အလွန်ကောင်းပါပဲအလွန်ရှင်းလင်းနေတော့အလွန်မှလည်းလေးနဲ့တဲ့အသေးစိတ်ကိုပေါ်လွင်အောင်ရေးပြနိုင်တဲ့စတော်ဘုရားကြီးပါဒါတွေကိုသိတတ်ပေါင်းတော်အောင်လို့အများကြီးလေ့လာလိုက်စားဖို့လိုမယ်ဟုတ်လားအဲ့ဒီမှာစတော်ကြီးကမိဝန်းချုပ်ရေးထားတာလေဥစဉ်ကရွတ်ပြခြင်းနေတယ်။ဝိတ္တံရာရှင်မင်းစွာ၌သူငါကစဖြစ်သည်မှာတတ္တမဟုတ်ဓမ္မံထုတ်တော်နိုင်ရုံနှစ်သိန်းအမြင်လင်းတော်တဲ့။လောကကြီးမှာဖြစ်နေတာဟာတတ္တဝါတွေ၊မတ်တွေ၊လူတွေဖြစ်နေတာမဟုတ်ဘူးတဲ့။တတ္တမဟုတ်ဓမ္မံထုတ်တော်နိုင်ရုံနှစ်သိန်းအမြင်လင်းတော်တဲ့။အရင်အဝိဇ္ဇာထိုမှဖြာ၍ဇရာမရဏအဆုံးကြသည်ဓမ္မအပြန်ဆက်မပန်းကိုဤကားလူတွင်ဤလင်းနှစ်ပေအထင်လွဲလျက်တဝဲလူသည်ဝိမေစီဤရှိလေသမျှအနန္တကဒုက္ခဟုသည်ညဉ့်ညမကွက်အဆက်ဆက်လျင်တသက်ဒုက္ခဓာတ်မှန်ကြသည်ဘဝဤကိုဖြစ်ထုံးသည်တဲ့ဒါပရိစ္ဆေသမုပ္ပါရဲ့အချုပ်လိုလည်းပြောလို့ရပါနော်ဒီဝတ္တလျာကြီးမှာဖြစ်လျားရဲ့အနေထားတွေဟာဒုက္ခဟုသည်ညဉ့်ညမကွက်အဆက်ဆက်လျင်တသက်ဒုက္ခဓာတ်မှန်ကြသည်ဘဝဤကိုဖြစ်ထုံးသည်တဲ့ဒီအဝိဇ္ဇာအစရှိတဲ့သရမရဏအဆုံးရှိတဲ့ဒီအင်္ဂါ7ပါးလို့ဆိုရတဲ့ဒီဓမ္မ7ပါးကိုပဲဒါလူလို့ပြောကြတယ်ဒါနတ်လို့ပြောကြတယ်ဒါရိသံလို့ပြောကြတယ် တကယ်တမ်းကတော့ဒါပါလေလို့မြင်ဒုက္ခတွေပါတဲ့ဒုက္ခဖို့ဒီမြုံမှမကွက်တယ်ဟုတ်လားရှင်းလာတာဆိုလို့မြူလေးတော့တော့မပါဘူးတဲ့တသက်ဒုက္ခတမှန်ရသည်ဒုက္ခဆိုတဲ့ဓာတ်နော်ဒီဒုက္ခဓာတ်ကြီးပဲဆက်ပြီးတော့အဆက်အဆက်ကြောင်းကျဆက်ပြီးတော့ဖြစ်နေတာတသက်ဒုက္ခတမှန်ရသည်ဘဝဤကိုဖြစ်ထုံးသည်တဲ့နော်ခန္ဓာရဲ့ထုံးချံလမ်းစဉ်ဟာဒါပဲဆိုတာပြောတာနောက်တစ်ယောက်ဒီကံပေးတဲ့ကံတို့ကောင်တို့ဥက္ခဏရဲ့သဘောတဘာဝကိုလည်းပဲဆိုနိုင်တယ်။နောက်ဖြစ်เสียအကြောင်းကိုအစွန်ပြုတ်ပြီးတော့ဒီတရားတွေဆက်ဆက်ပြီးတော့ဖြစ်နေတဲ့ဒီဖြစ်စဉ်ကြီးကိုနားလည်အောင်ကြိုးစားကြရမယ်။ဘာတွေဖြစ်ရင်ဘာတွေဆက်ဖြစ်နိုင်တယ်လဲ။ဘာတွေမဖြစ်ရင်ဘာတွေရပ်သွားနိုင်တယ်လဲ။ပြီးလို့မလို့လား။အေးအဲ့လိုပြိဿသဘောတဘာကိုသိနေသလိုရှိရင်အဲ့ဒါဘာလဲတော့ပညာရှိပါတဲ့။နောက်ဓာတုကုသလောဇာဟောတိတက်ကိုလိမ္မာရမယ်အာယတနာကုသလောဇာဟောတိအာယတနာကိုလိမ္မာရမယ်ပရိစ္ဆေသမုပ္ပါဒာကုသလောဇာဟောတိပရိစ္ဆေသမုပ္ပါကိုလိမ္မာကျင့်ကြင်ရမယ်သုံးချက်ရှိရနော်နောက်လေးခုမြောက်ကစိတ်ဝင်စားတဲ့အကောင်းလေးကဌာနာဌာနာကုသလောဇာဟောတိအကြောင်းဟုတ်တယ်မဟုတ်တယ်ကိုသိမြင်နားလေတဲ့ဉာဏ်ပညာရှိရမယ်ဒါဟာဖြစ်နိုင်မလားမဖြစ်နိုင်ဘူးလားဖြစ်เสียအကြောင်းလားအကြောင်းမဟုတ်ဘူးလားလို့ကိုယ်ကိုပြပြနားလေတဲ့ဌာနာဌာနာကောတလဉာဏ်လို့လည်းပဲဆိုရမယ်ပေါ့အဲ့ဒီဉာဏ်ပညာရှိရမယ်အဲ့ဒီဉာဏ်ပညာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဘယ်လိုပြောတာတုံးဆိုတော့စိတ္တအနန္တာတဲ့အကြောင်းဟုတ်တယ်မဟုတ်တယ်လိမ္မာကျွမ်းကျင်တဲ့ဉာဏ်ပညာဆိုတာဘာပြောတာတုံးဆိုရင်ဘုရားစဟောတုံးဆိုတော့တောတပတိမဉဏ်ကိုရထားတဲ့သစ္စာလေးပါးကိုထိုးထွင်းသိမြင်တဲ့တောတပံပုဂ္ဂိုလ်ဟာဒီသင်္ခါရသင်္ခါရတရားတွေရဲ့ပုံမှာမိစ္ဆာလို့ဆွဲယူကြတဲ့အကြောင်းဘယ်တော့မှမရှိဘူးတဲ့သောတာပန်ပုဂ္ဂိုလ်ဟာသင်္ခါရတရားတွေကမြဲတယ်လို့ထင်မှတ်เสียရဆွဲယူကြတဲ့အကြောင်းမရှိဘူးတဲ့ဟုတ်လားသူတို့ပင်လို့ကလည်းသင်္ခါရတရားတွေကိုမြဲတယ်လို့ဆွဲယူကြတဲ့အကြောင်းရှိရဲ့တဲ့ဟောစပြောပြီနော်သောတာပန်အရိယာဒီသင်္ခါရတရားကိုမြဲတယ်လို့ဘယ်တော့ခါကလာမှမယူဆောင်သူအဲ့လိုယူဆတဲ့အကြောင်းလည်းမရှိဘူးသူတို့ပင်နေတာလည်းငြေတယ်လို့ယူဆတဲ့အကြောင်းရှိနောက်ပါလေတော့တိတ်အခြေခံပြောပါဘူးဟုတ်လားအဲ့ဒါလိုပဲသောတာပန်ပုဂ္ဂိုလ်ဒီသင်္ခါရတရားတွေကိုဒုက္ခလို့ယူရအကြောင်းမရှိဘူးဘုထုရှင်တွေကလည်းယူရအကြောင်းရှိတယ်ဒုက္ခလို့သောတာပန်ပုဂ္ဂိုလ်ဒီသင်္ခါရတရားတွေကိုအတ္တလို့ဆွေးယူရအကြောင်းမရှိဘူးဒါအကြောင်းမဟုတ်ဘူးသောတာပန်မှာဒီလိုမှောင်နှင်းမှုမျိုးမရှိဘူးဒါဘယ်တော့မှမဖြစ်နိုင်ဘူးဆိုတဲ့သဘောကိုပြောတာနေချာဒုက္ခအတ္တလို့ထင်ရအကြောင်းသောတာပန်မှာမရှိဘူး။ပုထုရှင်တို့ပါတာနဲ့သင်္ခါရတရားတွေကိုနေချာငြေတဲ့ဒုက္ခချမ်းသာတဲ့အတ္တငါလို့သူတို့မှားတဲ့အထင်တွေဖြစ်ကြအကြောင်းရှိရဲ့။ဒါတစ်ချက်။နောက်ပါဆက်ပြောဆိုတော့သောတာပန်ပုဂ္ဂိုလ်ဒီအချင်းချုပ်ပြီးတော့ပဲပြောတော့မယ်ဗျာ။သင်္ဆာနန္ဒရိယကံ၅ပါးကိုဘယ်တော့မှမလွန်ကျူးလွန်ကျူးနိုင်ကြအကြောင်းဘယ်တော့မှမရှိဘူး။အမိတတ်တယ်ပြည့်တတ်တယ်ဉာဏ်နာကိုတတ်တယ်ဟုတ်လားဘုရားကိုစိတ္တနာနဲ့လွန်ကျူးလို့တဲ့စိတ်နဲ့သိသိတည်အောင်လုပ်တယ်တန်ခါသိင်းခွဲတယ်ဆိုတာသောတာပန်အရိယာမှာဘယ်တော့မှဖြစ်ပြအကြောင်းမရှိဘူးပုထုဇဉ်တွေကလည်းအဲ့ဒီကျန်တဲ့တရိယကံ၅ပါးကိုလွန်ကျူးမယ်ဆိုရင်လွန်ကျူးနိုင်ကြအကြောင်းရှိတယ်ဒါအကြောင်းဟုတ်တယ်မဟုတ်တယ်လို့သိရနော်တကယ်ကြီးမှန်ပြအဲ့ဒီမှာဆက်ပြီးတော့မြတ်စွာဘုရားကပါပြောတယ်ဆိုတော့စိတ္တအနန္တာတဲ့အဲ့ဒီလောကကြီးမှာလောကတော်တစ်ခုမှာဖယားနှစ်ခုမရှိမနှောင်ပွင့်နေဆိုတာအကြောင်းမဟုတ်ဘူးပြည့်ဟုတ်လားတစ်ခုကလည်းပွင့်နေတာအကြောင်းရှိတယ်အဲ့ဒီလောကတော်ကြီးလောကတော်တစ်ခုမှာစေတဝရီနှစ်ပါးဟိုဘယင်နှစ်ပါးစေတဝရီနဲ့ဟိုဘယင်နှစ်ပါးမရှိမနှောင်တစ်ပြည့်နဲ့တည်းဖြစ်เสียအကြောင်းမရှိဘူးဒါအကြောင်းမဟုတ်ဘူးတကားချင်းတာလည်းတကားတာလည်းဖြစ်เสียအကြောင်းရှိတယ်ဒါအကြောင်းဟုတ်ဒီမဟုတ်ဒီကိုပြောနေတာနော်တရားကြီးမကြီးကလောကကြီးမှာဖြစ်နိုင်တယ်မဖြစ်နိုင်ဘူးဆိုတာကိုပတ်သက်ပြီးတော့နောက်ပြီးတော့အမျိုးသမီးတွေဟာဘုရားဖြစ်နိုင်ကြအကြောင်းမရှိဘူးတဲ့အမျိုးသမီးဘဝနဲ့ဘုရားဖြစ်ကြအကြောင်းမရှိဟုတ်လားနောက်အမျိုးသမီးတွေဟာစေတဝိညာဉ်ဖြစ်ကြအကြောင်းမရှိဘူးတဲ့ဒါအကြောင်းမဟုတ်ဘူးတဲ့တောက်ကြားတွေပဲဖြစ်နိုင်ကြအကြောင်းရှိတယ်ဒါမျိုးဆိုဘုရားဟောထားတာပါဟုတ်လားနောက်အမျိုးသမီးတွေဆိုတာတရားနည်းဖြစ်နိုင်ကြအကြောင်းမရှိဘူးတဲ့တရားနာတဲ့လူကအမျိုးသမီးတွေကြီးပဲဟုတ်လားအမျိုးသမီးတွေကဘာလဲတော့တရားမင်းဖြစ်နိုင်ကြအကြောင်းမရှိဘူးတဲ့ဟုတ်လားပြီးတော့မန်နဲ့ဖြစ်ကြအကြောင်းမရှိဘူးတဲ့ဒါကတော့ဝန်တာစရာကောင်းတယ်မဟုတ်လားနော်ဒီနေရာမှာဦးဇင်းတို့ဝိတ္တဝတိမန္တမင်းဟော
ဟောမနက်ဆိုတာကသူကတော်တော်ကြီးရင်ကြီးတဲ့နတ်အမျိုးထဲမှာသူကဖြစ်တာဟုတ်နော်နောက်ပြီးတော့ရှင်မင်းသိเสียအကြောင်းမရှိဘူးဒါကြောင့်ကြားသားတွေပဲဖြစ်နိုင်ကြအကြောင်းရှိတယ်ဟုတ်နော်အကြောင်းဟုတ်ပြီမဟုတ်ပြီဆိုတာအဲ့ဒါတွေကိုပြောတာဟုတ်လားဒါကြောင့်ပေးတော့ပေါင်းတော်ပေါင်းတို့မဆုံးသေးဘူးဗျာအကြောင်းဟုတ်ပြီမဟုတ်ပြီကဘာလို့ဆက်ပြီးတော့မြတ်စွာဘုရားကဝေဖန်ပြလဲဆိုတော့ဒုက္ခလိုက်တရားဒုက္ခလိုက်တရားတွေရဲ့ဖြစ်နိုင်တာနဲ့မဖြစ်နိုင်တာအဲ့ဒါကိုဆက်ပြီးတော့ဝေဖန်ပြောပါစို့ဩဒုက္ခလိုက်တရားတွေဟာအလွန်ကောင်းမြတ်တဲ့ချမ်းသာတဲ့အကျိုးကိုရတဲ့အကြောင်းမရှိဘူးတဲ့ဒုက္ခလိုက်တရားတွေဟာကြီးတဲ့အကျိုးကိုပဲရတဲ့အကြောင်းရှိတယ်ဒါဘယ်တော့မှဒုက္ခလိုက်တရားတွေချမ်းသာခြင်းမုံမြတ်တဲ့အကျိုးကြီးရှိတယ်ဆိုတာကိုဘယ်တော့မှအဲ့ဒါမဖြစ်နိုင်တဲ့ဒီအရာဌာနဟုတ်လားဒုက္ခလိုက်တရားမှန်ရင်ဆင်းရဲကိုပဲဖြစ်စေလိမ့်မယ်ဒါဥရှင်ကအချင်းချုပ်ပြောတာပါဟုတ်လားဒုက္ခလိုက်တရားဒီဆင်းရဲကိုပဲဖြစ်စေလိမ့်မယ်ဒုက္ခလိုက်တရားဒီဆင်းရဲကိုဖြစ်ပြအောင်ဘယ်တော့မှမရှိဘူးတဲ့ဟောဒုက္ခလိုက်ကြတော့နော်ချမ်းသာတဲ့အကြောင်းပဲဖန်တီးနိုင်တဲ့အကြောင်းပဲရှိတယ်ချမ်းသာခြင်းကိုပဲဖြစ်စေနိုင်တယ်ဒုက္ခလိုက်နဲ့ဒုက္ခလိုက်အခွဲကိုအဲ့လိုလေးပြောတာနောက်ဒုက္ခလိုက်တရားဒီပြီးပြီးတဲ့နောက်မှာကောင်းရမြတ်ရာရောက်เสียအကြောင်းဘယ်တော့မှမရှိဘူးတဲ့ဖြစ်ချင်းဖြစ်ရင်ဒုရိုက်တရားဟာမကောင်းတဲ့ဘဝကိုရောက်ဖို့ပဲအကြောင်းရှိတယ်ဒုရိုက်တရားကြတော့မကောင်းတဲ့ဘဝကိုရောက်เสียအကြောင်းမရှိဘူးတဲ့ကောင်းတဲ့ဘဝကိုတန်းရောက်เสียအကြောင်းရှိတယ်ဟောဒုရိုက်တရားနဲ့ဒုရိုက်တရားကိုအဲ့လိုခွဲရနော်ဒီနေရာမှာပြေသောပေါင်းတော်ပေါင်းတို့ဒုရိုက်ဒုရိုက်ဆိုတာဒါ၄လဲဆိုတာလောက်တော့ပြေသောတို့ကတည်ပြီးသားဖြစ်မယ်ထင်လို့ဦးရှင်ကဘာမှမပြောတာဟုတ်လားပြီးလည်းပြီးကြတယ်မဟုတ်လားသတ္တကုမှုကာမေတုသုံးခုကာယကံဟုတ်လားနောက်ပြီးတော့လင်ညာပြီးတော့ပြောမယ်ကြံထန်တဲ့စကားပြောမယ်ဂုံတကားကိုပြောမယ်တင်ချင်းတဲ့စကားကိုပြောမယ်ဆိုရင်ဒါဝစီတုစရိုင်းအဲ့ဒါကိုရှောင်ကျင်မယ်ဆိုရင်ဝစီတုစရိုင်းဟုတ်လားအဘိဇာသူဘာပစ္စည်းကိုမတရားလိုခြင်းမယ်ပြီးတော့ဗျာပါကသူဘာကိုဆင်းရဲစီလိုတဲ့အတွေးတွေနဲ့တွေးမယ်မိစ္ဆာဒိဋ္ဌိမှန်ရင်တော့အယူဆရှိမယ်ဆိုရင်ဒါမနောတုစရိုင်းအဲ့ဒါကိုရှင်းကျင်မယ်ဆိုရင်မနောတုစရိုင်းအဲ့လိုဒုစရိုက်တရားနဲ့သုစရိုက်တရားရဲ့သောအာတ္တိသူရဲ့အကျိုးကြီးတဘာဝတရားတွေကိုမြတ်စွာဘုရားကခွဲခြားဝေဖန်ပြီးတော့ပြောပြတာဒုစရိုက်တရားသည်ဘယ်တော့မှအကောင်းမဖြစ်နိုင်ဘူးဘယ်တော့မှကောင်းတဲ့ဘဝကိုလည်းရောက်အောင်မပြုနိုင်ဘူးမကောင်းတာလည်းဖြစ်စီလိမ့်မယ်မကောင်းတဲ့ဘဝကိုလည်းရောက်သွားစီလိမ့်မယ်သုစရိုက်တရားသည်ဘယ်တော့မှမကောင်းတာကိုမဖြစ်စီဘူးဘယ်တော့မှမကောင်းတဲ့ဘဝကိုပြုမှာမဟုတ်ဘူးကောင်းတဲ့ချမ်းသာဒုက္ခကိုသာဖြစ်စေလိမ့်မယ်ကောင်းတဲ့ချမ်းသာတဲ့ဘဝကိုသာပို့လိမ့်မယ်ဒါအကြောင်းဟုတ်တယ်မဟုတ်တယ်ကိုလိမ္မာကျွမ်းကျင်တဲ့ဉာဏ်ပဲဒါကြောင့်ပိဋကပေါင်းတော်ကောင်းတို့ပညာရှိတယောက်ဖြစ်ဖို့အတွက်အခြေခံအဖြစ်ဒါတွေကိုသိဖို့နားလည်ဖို့မလိုဘူးလားလိုတယ်ဟုတ်လားအဲ့တော့ဦးဇင်းတို့လိမ္မာကျွမ်းကျင်ရမယ့်အရာဌာနဘယ်နှမျိုးပြောလိုက်တုံးများ၄မျိုးနောက်ဓာတုကုသလောစဓာတ်ကိုလိမ္မာကျွမ်းကျင်နေအာယတနာကုသလောစအာယတနာစနှစ်ပါးကိုလိမ္မာကျွမ်းကျင်နေပရိစ္ဆေသမုပ္ပါဒကုသလောစာပရိစ္ဆေသမုပ္ပါကိုလိမ္မာကျွမ်းကျင်တယ်ပြီးတော့ဌာနဌာနကုသလောစာအရာဌာနဟုတ်ပြီမဟုတ်ပြီအကြောင်းဟုတ်ပြီမဟုတ်ပြီကိုလိမ္မာကျွမ်းကျင်တဲ့သဘောဟုတ်လားအေးအဲ့လိုမျိုးမြတ်စွာဘုရားကဟောတဲ့အခါကျတော့ရှင်အနန္ဒာကဒီတရားကိုအလွန်သဘောကျတယ်အလွန်သဘောကျလို့မြတ်စွာဘုရားတဲ့ဒီဒေသနာကဘလို့အမြင်ရတဲ့ဒေသနာလို့ခေါ်မလဲတဲ့ဒါမျိုးလေးတွေမိတာလေးတွေကမကြမကြတွေ့ရတတ်တယ်ဟုတ်တိတ်တော့မများဘူးဦးရင်တွေ့ရတော့တော့နည်းနည်းလေးတွေ့တယ်သူစီထဲမှာအလွန်သဘောကျပြီဆိုတော့အရှင်အနန္ဒာကမေးတာပဲမေးတော့မြတ်စွာဘုရားကအာနန္ဒာတဲ့ဒီဒေသနာကိုဗဟုဓာတုကဒေသနာလို့မှတ်ပါတဲ့ဗဟုဓာတုကဆိုတာများစွာတော့တက်တယ်ကိုခွဲခြားဝေဖန်ပြီးတော့ပြောတယ်ဒေသနာပေါ့နောက်ပြီးတော့ဒီဒေသနာကိုသရုသတုပရိဝတ္တဒေသနာလို့မှတ်ပါတဲ့အရာဌာန၄မျိုးနဲ့ခွဲခြားဝေဖန်ပြီးတော့ဆက်လက်ပြီးတော့ဟောတဲ့ဒေသနာတဲ့ရေအာယရဏရေပရိစ္ဆေသမုပ္ပါယေဌာနဌာနရေဒီမျိုးပေါ့နောက်ဒီဒေသနာကိုဓမ္မဒါတဒေသနာလို့လည်းမှတ်ပါတယ်ဓမ္မဒါတဆိုတာကတရားမှန်ဒီလိုကိုကြည့်လို့ရတယ်ငါဘယ်လိုအနေထားရှိလဲဆိုတာကိုကြည့်လို့ရတယ်ဆိုတဲ့အဓိပ္ပာယ်လို့အဲ့ဒါလို့ဦးဇင်းကတော့နားလည်နေပေါ့နော်နောက်ပြီးတော့ဒီဒေသနာကိုအမတ္တဒုံတုပိနော်ဟောစီကြီးဒီလိုတော့အမြိုက်ကြီးခြင်းကိုကျွေးကြော်ရစီကြီးနဲ့တူတဲ့နော်အမြိုက်တရားကိုကျွေးကြော်ရစီကြီးနဲ့တူတဲ့ဒေသနာလို့မှတ်ပါတဲ့ဟုတ်လားနောက်ဒီဒေသနာကိုတဲ့နောက်ထပ်တစ်မျိုးပြောသေးတယ်ဗျာအနုတ္တရသင်္ကမ္မဝိရိယဒေသနာလို့မှတ်ပါတဲ့ဟောအဲ့ဒါကတော့တော်တော်ခံရတယ်လို့ပြောရအောင်နော်အနုတ္တရဆိုတာကတော့အတုမေရောသင်္ကမ္မဆိုတာရှစ်ပွဲရောဝိရိယဆိုတာအောင်းတာ အတုမဲ့စစ်ပွဲကိုအောင်းရာဒေသနာတို့မှတ်ပါတဲ့အတုမဲ့စစ်ပွဲကိုအောင်းနေဆိုတာကတကယ်ပြောရင်ကိလေသာကိုအောင်းတာကိုအတုမဲ့စစ်ပွဲအောင်းနေလို့ပြောရပြောချင်းရှိရပါဟုတ်လားဒါကြောင့်ဘေးတော်ကသူတော်ကတော့ဒါဘဟုဒါဒုက္ခတုတ်တံကိုဒါဥစဉ်တို့အရှိတန်လေးဘာမှသိပြီးတော့အကျေဝိထာတာမချဲ့ဘဲနဲ့ပြောလိုက်တာတခါမှလည်းဒီတရားလေးကိုမဟုတ်ဘူးသေးပါဘူးဟုတ်လားဒါကြောင့်အကျေချင်းလို့ရှိရင်လ တော့ပညာရှိဆိုတာဘာကိုပြောတာလဲဆိုတာကိုဒီသေးသနာရဒကာဓမ္မတို့အရှင်တို့မသိရဘူးလားသိရတယ်နောက်ဓာတ်တွေကိုလိမ်မှကျွမ်းကျင်မှုရှိရမယ်အာယတနာကိုလိမ်မှကျွမ်းကျင်မှုရှိရမယ်ပရိစ္ဆေသဘောပတ်ကိုလိမ်မှကျွမ်းကျင်မှုရှိရမယ်အရာဟုတ်ဒီမဟုတ်ဒီအကြောင်းဟုတ်ဒီမဟုတ်ဒီကိုလိမ်မှကျွမ်းကျင်မှုရှိရမယ်ဒါကဗဟုသတ္တကတုတ်တန်ရပေါ့ဒီတန်းတော့ကဥရှင်တို့ဓမ္မပရပါဠိတော်ရထုတ်ပြခဲ့တဲ့ကာထာလေးတွေလည်းပဲလုံးသွင်းစရာရှင်းလင်းစရာမကောင်းဘူးလားကောင်းတယ်နော်ပညာရှိဆိုတာကိုကိုကိုအမြဲတမ်းဖြောင့်မတ်အောင်ဆုံးမတဲ့သဘောရှိတယ်။လေသမားကတော့ယူယူဖို့ကြိုးစားမှာပေါ့ဟုတ်လားလေသမားကတော့မြှားဖြောင့်ဖို့ကြိုးစားမှာပေါ့ဟုတ်လားလက်သမားကတော့တက်သားကိုလိုလိုလုပ်ဖို့ကြိုးစားမှာပေါ့ပညာရှိတို့ကတော့ကိုကိုကိုကောင်းအောင်ဆုံးမတဲ့သဘောရှိတယ်။ဘလို့အနှစ်သာရရှိတဲ့စကားလေဟုတ်လားဒီနောက်တစ်ချက်ပြောထားတော့ပညာရှိဆိုတာတခဲနဲ့ကြောက်သားဖြင့်ပြီးတဲ့ကြောက်တောင်ကြီးဟာအရက်လေးမျက်နှာကလာတဲ့လူတို့ကြောင့်မတုံ့လို့တယ်လို့ချီးမွမ်းခြင်းကဲ့ခြင်းကြောင့်တုံ့လို့တဲ့သဘောမရှိဘူး။ချမ်းသာခြင်းဆင်းရဲခြင်းကြောင့်ဝမ်းမြောက်ခြင်းသိဆင်းရဲခြင်းဆိုတာမရှိဘူး။ဒါဟာပညာရှိတို့ရဲ့သဘောလက္ခဏာလို့အဲ့ဒီမှာမပြောခဲ့ဘူးလား။ပြောခဲ့တယ်။စကားတွေအများကြီးပြောတဲ့လို့ပညာရှိလို့ဆိုတာမဟုတ်ဘူး။ကိုယ့်ကိုယ်ကိုဘေးကင်းအောင်ရန်ကင်းအောင်အကျောက်ကင်းအောင်လုံနိုင်မှသာတယ်။ဒါပညာရှိလို့ဆိုရတယ်လေအဲ့ဒါကတော့ဥရင်ကအကြိုက်ဆုံးပဲနော်တရားကြီးဒီမကြီးညဒါကြောင့်ကိုယ့်ကိုယ်ကိုဘေးကင်းအောင်ရန်ကင်းအောင်အကြောက်ကင်းအောင်တတ်နိုင်တယ်ညမဟုတ်တာတွေမလုပ်ဖြစ်ဖို့အဓိကတော့ဒါပါပဲမဟုတ်တာမလုပ်ဖြစ်ဖို့ကအဓိကလဲနော်ဒီမှာဒုတိယပါလာမလို့ဟုတ်တာကိုလုပ်ဖြစ်ဖို့ဟုတ်လားပြီးရင်တော့ပါတော့စိတ်ကိုဖြူအောင်ထားဖို့ဒါကအရင်ညတွေကဟောခဲ့တဲ့တရားပေါ့နော်မကောင်းမှုရှောင်ကောင်းမှုရှောင်ဖြူအောင်စိတ်ကိုထားအဲ့ဒါဒီကနေ့ကျတော့ဦးဇင်းတို့ဘုဟုတာတုကတုတ်တံကိုရှင်းခံပြီးတော့ပညာရှိဆိုဒီမှာလို့ဒါတရားကောင်းစဉ်လေးပြပြီးတော့ပြောလိုက်ပါတယ်။မနေ့ကျန်တော့ဦးဇင်းတို့သူတော်ကောင်းဆိုဒီမှာဆိုတာလေးကိုတပ်ပုရိပတုတ်တံကိုရှင်းခံပြီးတော့ပြောမလို့သိကူးထားတယ်နော်။အဲ့တော့ဦးဇင်းတို့ပညာရှိဆိုတာဘာလဲ။သူတော်ကောင်းဆိုတာဘာလဲဆိုတာကိုမြတ်စွာဘုရားရဲ့အလိုတော်ကြောင့်သိခွင့်ရကြမယ်ပေါ့။ဒီကနေ့တော့ပညာရှိဆိုဒီမှာဘာလဲဆိုတာကိုမသိကြရဘူးလား။သိကြတယ်နော်။ဒီပြင်ဒီပြင်လည်းပညာရှိရဲ့အသေးစိတ်တွေအများကြီးကျန်ပါသေးတယ်။တိုးတော့လည်းပဲဟိုအများကြီးပြောနေလို့လည်းပဲတရားတော်ဝဲဆိုတာဖြစ်တာမဟုတ်ဘူးနော်။ဒီချိန်လေးနဲ့သူပြောရတာဆိုတော့နော်။ဒါကြောင့်ပေးတဲ့ပေါင်းတော်တော်ဒီကနေ့ပညာရှိဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုပြောတာလို့သိရှိနားလည်ပြီးတဲ့နောက်ဒီဒေသနာတော်မှာမြတ်စွာဘုရားဟောထားတဲ့တော့ပညာရှိရဲ့အကြီးအသေးများနဲ့ပြည့်စုံအောင်တတ်နိုင်တဲ့များကြိုးစားအထုတ်နိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဘုရားတုကတုတ်တံကိုမေတ္တာပို့ပြီးတော့သုံးတကြရအောင်များဘဝတုတဗ္ဗမင်္ဂလရကံတုတဗ္ဗတိဝတ္တသဗ္ဗဘုရားတုဝဝိနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလရကံတုတဗ္ဗတိဝတ္တသဗ္ဗဓမ္မတုဝဝိနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလရကံတုတဗ္ဗတိဝတ္တသဗ္ဗတံဃာတုဝဝိနတရာဒုက္ခိဝန္တုတိဒီတုံမကံတေတရားနာပိပတ်ပေါင်းသူတော်ကောင်းတို့သာတာအာလုံးတော်တတ္တဝါနန္ဒတို့အာသာဝမင်္ဂလာလောကီလောကုတ္တရာကောင်းဆိုရမြမင်္ဂလာဝဝတိဘဝတုကောင်းဆိုဟာမတူဖြစ်တော်မူကြပါစေတည်းသာဝတိဝတ္တမိဂရုခနာကိုမှစောင့်ကြနေကြဟုန်သောနမိဂရုဤမှစောင့်ကြနေကြဟုန်သောနမိဂရုသာသနာမိဂရုကဝါမှစောင့်ကြနေကြဟုန်သောနာမြဏကောင်းတာပေါင်းတို့ကလည်းစေရက္ခတုကောင်းစွာမတူစောင့်ရှောက်တော်မူနိုင်ကြပါစေတည်းသာဝဝရဏုဘဝေနကင်းကဝါလူတင်းစုမကပွင့်တော်မူကြတဲ့သုခတော်ဘာဖျားရှင်ကိုယ်တော်မြတ်တို့ရဲ့တကူတည်ဆုံးအာလုဘောတော်တို့၎င်းသာဝဓမ္မနုဘဝေနမေလီရန်ပူလီရန်နိဗ္ဗာန်တည်တည်ဆိုသောစေတံတော်တရားတော်မြတ်တို့ရဲ့တကူတည်ဆုံးအာလုဘောတော်တို့၎င်းသာဝတံဃာနုဘဝေနမေဂထံလေးယောက်ပလထံလေးယောက်ဆိုသောရှောတော်ရိယသံဃာရှင်မြတ်တို့နှင့်တကွာတိလဝုဒ္ဓမာတိကိုပြညာဝန်တို့နှင့်ပြည့်စုံတော်မူကြတဲ့တမှုတိသံဃာ
ရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့ဘုဒ္ဓေဆုံးအနုဘောတော်တို့ကြောင့်လည်းကောင်းတရားနေရောညပါပေကမဆိုင်ခြင်းရှိတိုင်းခြင်းရှိတိုင်းဒုက္ခကိုစိတ်နှပြချမ်းပါချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာဘုဒ္ဓေဖြစ်တော်မူကြပါစီတည်း